Welcome to the Voice of America in Burmese.
Mingla mne khe ma shin. Pyo American tan ya na 2015 ku ne December la 2 ye bodu ni mne phe season 2 ko line meter 2432 ro ga ni sa tin thau lin pe ni ba bi shin. Jama khwa nyo ba aku mne khe season 2 ta win yu ba ma shin.
Mingla nan nakhe ma khmyar chuno sam mo wi ba. U bodu ni mne phe မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနက်ချမ်းနဲ့အတူတင်ပြသွားမှာဖြစ်ပါတယ်။စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့ဥတုရသည်ပြောင်းလဲမှုကိစ္စဟာစီးပွားရေးလုံခြုံရေးအတွက်လွန်ရေးပါတဲ့အရာဖြစ်တာကြောင့်ဒီကိစ္စကိုမဖြစ်မနေဖြေရှင်းရမယ်ဆိုပြီးတော့ American သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်ပေါင်းကြာရှည်နေထိုင်ခဲ့တဲ့နိုင်ငံမဲ့ပြည်သူ 18,000 ကိုပြီးခဲ့တဲ့3လအတွင်းလက်ခံနိုင်ငံသားအဖြစ်လက်ခံခဲ့တယ်ဆိုတဲ့ကြေညာချက်ကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာ Stock ရှိအစုရှယ်ယာဈေးကွက်ကိုလာမဲ့သတင်းမှအတွင်းမှာဖွင့်လင်းမယ်လို့အာနာဘိုင်နေကပြောလိုက်ပါတယ်ဒီလိုသတင်းနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
အခုမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ကုလကလေးသမ္မတငယ်အများရန်ပုံငွေဖွဲ့ရဲ့အစည်းအဝေးခန်းစာရမြန်မာပါဝင်အာရှတိုက်အာရှပစိဖိတ်ဒေသနိုင်ငံတွေကလူငယ်တွေကြားမှာ HIV ပိုးကူးစက်နှုန်းမြန်မာလာနေတဲ့အခြေအနေကမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့အနိုင်ရပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာသမ္မတဦးသိန်းစိန်နဲ့ရောတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပါဒီကနေ့တည်ကြားစီတွေ့ဆုံကြမယ့်အခြေအနေ
အားလုံးရဲ့အချုပ်ကတော့ဒါဗိုလ်ချုပ်ကြီးတန်းရွှေရဲ့ green light ပါပဲကျွန်တော်တို့မီးစိမ်းကြတာပါပဲသူတို့မညှော်မှန်းသလိုပေါ့လေမဖြစ်လာပဲနဲ့ဒီ2015 years of
စစ်တမ်းမှုကဦးအောင်လင်းကျွေးရဲ့တောတက်ချက်ကိုလည်းနားဆင်ရမှာပါမနေ့ကမြို့သားလွှတ်တော်ကနေပညာရေးဥပဒေတည်ပြလိုက်တဲ့အခြေအနေနဲ့အတူရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာပါ NLD အပြတ်သက်အနိုင်ရခဲ့တဲ့အခြေအနေတွေကိုလည်းနားဆင်ရပါမယ်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဥစားမိုးဝင်နဲ့မန္တတာချန်တို့ကြီးညာပေးပါမယ်ရှင်
ဥရုယာသည်ပြောင်းလဲမှုကိစ္စဟာစီးပွားရေးလုံခြုံရေးအတွက်အလွန်ရေးပါတဲ့အရာဖြစ်တဲ့ဒီကိစ္စကိုမဖြစ်မနေဖြေရှင်းရလိမ့်မယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်။ကမ္ဘာကြီးဟာအလင်းမြန်ပူနွေးနေတာကိုလွှတ်ထားလိုက်မယ်ဆိုရင်ပင်လယ်ရေမျက်နှာပြင်ကလည်းအလင်းမြန်တက်လာလိမ့်မယ်။နောက်ပြီးပုံစံတကျဖြစ်ပေါ်နေတဲ့ရာသီဥတုကလည်းမထင်မှတ်ထားတဲ့ပုံသဏ္ဍာန်ပြောင်းလဲသွားလိမ့်မယ်။များမကြာခင်မှာပဲကမ္ဘာကြီးအနေနဲ့ပိုးပို့ပြီးတော့စီးပွားရေးစီးရေးအရင်းမြစ်တွေကိုတက်ဆိုင်ရာနိုင်ငံတွေကပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေအသုံးမပြုနိုင်ပေမဲ့ကမ္ဘာကြီးပြောင်းလဲလာနေတဲ့အခြေအနေပေါ်မျိုးစုံပေါ်မှာလိုက်ပြီးတော့အသုံးပြုနေကြရလိမ့်မယ်လို့သမ္မတကပြောဆိုသွားပါတယ်။မစ္စတာအိုဘားမားဟာပြင်သစ်နိုင်ငံမှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာထိပ်သီးညှိနှိုင်းရေးအပြင်ဘက်မှာအင်ကာနီကသတင်းတောက်တွေကိုအခုလိုတွဲဆုံပြီးတော့ပြောကြားသွားတာဖြစ်ပါတယ်။အဲ့ဒီညှိနှိုင်းရေးကိုတက်ရောက်ကြတဲ့ခေါင်းဆောင်တွေဟာကမ္ဘာအပူချိန်ကိုဆက်မှုဒေါ်လာရေးမစတင်ခင်အချိန်ကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1ဒီဂရီဆယ်စီယပ်ကျော်မြင့်တက်နေတာကိုထိန်းထားရေးမဖြစ်မနေလိုက်နာလှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြတဲ့ဥပဒေအကြောင်းအရကန့်သက်ထားကြဖို့ဖြစ်ပါတယ်လို့ဆိုပါတယ်ခင်ဗျာ
American ထူးတက်ဖွဲ့ဝင်တွေဟာ IS အကြမ်းဖက်အုပ်စုရဲ့အချက်အချာပြစ်မှတ်ကိုတိုက်ခိုက်ဖို့ရည်ရွယ်ချက်နဲ့ရဲတပ်တစ်ပတ်အနေငယ်တွင်းမှာပဲနေရာယူကြတော့မှာဖြစ်ပါတယ်ဒါဟာကမ္ဘာကြီးအတွက်ကြီးထွားလာနေတဲ့ချိန်ချမှုတရက်လို့အများကယူဆနေကြတဲ့ကိစ္စကိုခြေမုံမှုအင်အားပုံမှုဖြစ်တင်းမှုတရက်လည်းဖြစ်ပါတယ်ပြစ်မှတ်စူးစမ်းရေးအထူးကျွမ်းကျင်တပ်ဖွဲ့လို့ခေါ်တဲ့ဒီဖွဲ့ရဲမှာအထူးတပ်ဖွဲ့ဝင်တွေ200ခန့်ပါဝင်မှာဖြစ်ပြီးတော့မကြခင်ရဲတပ်ဘက်အတွင်အီရတ်နိုင်ငံမှာနေရာယူကြတော့မယ်လို့ဒီစီဇန်တွေကိုသိရှိထားတဲ့အရာရှိတွေကပြောကြားလိုက်ပါတယ်ဒီတပ်ဖွဲ့တွေရဲ့ရည်ရွယ်ချက်ကတော့အီရတ်နဲ့ဆီးရီးယားနှစ်နိုင်ငံစလုံးမှာရှိတဲ့ IS တို့ရဲ့အဓိကတော့ချက်ကြတဲ့ခေါင်းဆောင်မှုနဲ့ထိန်းချုပ်ကုကဲမှုပေါ်အချိန်တို့အတွင်းထောက်လန်းပြီးအခွင့်ကောင်းယူတိုက်ခိုက်နိုင်ဖို့အတွက်ပဲဖြစ်တယ်လို့အမည်မဖော်လို့တဲ့အမေရိကန်အရာရှိတဦးက VOA ကိုပြောကြားခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကအင်္ဂါနေ့ကအောက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီရှေ့မှောက်ထွက်ဆိုရမှာတပ်ဖွဲ့သစ်ဆေလွတ်ချထားမဲ့အကြောင်းကိုကြေညာခဲ့ပြီးတော့ IS အဖွဲ့ကိုတိုက်ခိုက်ရမှာအီရန်နဲ့ကတ်လက်နက်ကိုင်တပ်ဖွဲ့တွေကိုအထူးတပ်ဖွဲ့ဒီအထူးတပ်ဖွဲ့ကနေကူညီသွားမှာဖြစ်ပြီးတော့အီရန်အစိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးတပ်တွေဆေလွတ်သွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်။အထူးတပ်ဖွဲ့ဝင်တွေဟာနောက်ပိုင်းမှာစီးနှင်းတိုက်ခိုက်မှုတွေလှုပ်ဆောင်မှုဒဇာကန်တွေကက်တင်မှုထောက်လှမ်းရေးအချက်လက်တွေစုဆောင်းမှုနဲ့ IS စစ်သွေးကြွခေါင်းဆောင်တွေကိုဖမ်းဆီးမှုတွေလှုပ်ဆောင်မှာဖြစ်တယ်လို့ဆီးရီးယားနိုင်ငံတွေကိုဝင်ရောက်ပြီးတရားစစ်ဆင်ရေးတွေဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်
။ကမ္ဘာတစ်လုံးမှာ HIV ရောဂါပိုးရှိသူတွေအားလုံးအတွက် ARV ဆေးနဲ့ကုသမှုကိုတိုးချဲ့ဖို့လိုအပ်တယ်ဆိုတာကိုဒီကနေ့မနေ့ကဒီဇင်ဘာလ၁ရက်နေ့မှာကြာရောက်တဲ့ကမ္ဘာ AIDS ယောဂါတိုက်ဖျက်ရေးနေမှာကမ္ဘာကျန်းမာရေးအဖွဲ့ WHO ကမိမောင်းထိုးပြီးတော့ထောက်ပြသွားပါတယ်။ AIDS ယောဂါဖြစ်စေတဲ့ HIV yoga bu shi ne du 38 tan ma 16 tan law ha seiwa ri twae phet pi lo tong swae nei ja le lo WHO ga pyo ba de dilo seiwa ri tong swae ma da myo set ta khu twin AIDS yoga ka pa pyao twa bu ni lan phit de lo le su ba de yoga bu shi ne mhan ti da ne ku ta mu sa pi lo khan yu du ri ha ta cha lu ri ko yoga bu ku set sei bu a khwin lan po ne pi po pi lo le chan chan ma ma ni twa nai ne လက္ခဏာတွေတွေ့ရှိခဲ့ရတယ်လို့WHO ကထောက်ပြပါတယ်။အဲဒါကြောင့်ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေပိုလို့ဖို့WHO ကနှိုးဆော်ပါတယ်။ဒါမှသာရင်လူတွေအနေနဲ့ကိုယ့်မှာ HIV ယောဂပိုးရှိနေသူ39%မှာ27%ဟာစာရတဲကန်တရာတောင်ပိုင်းကဖြစ်တာကြောင့်ယောဂပိုးရှိနေသူပေါင်းရဲ့80%ရာခိုင်နှုန်းဖြစ်ပါတယ်။အဲ့ဒီထက်ကလူဦးရေထက်ဝက်ကျော်လောက်ကပဲသူတို့မှာယောဂပိုးရှိနေတာကိုသိကြတယ်လို့WHO ကပြောပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမှာစစ်တမ်းခံနေရတဲ့ဟွန်းစ်ပြည်နယ်ကတပုံတွေထိန်းချုပ်ရာနယ်မြေတွင်းမှာရှိတဲ့ဆေးရုံတရုံကိုလောင်စာဆီပေးပါဘုံတွေနဲ့ထပ်တလဲလဲကျဲချတိုက်ခိုက်နေတဲ့အပေါ် MSF နယ်စည်းမချဆရာဝန်များအဖွဲ့ကရှုံချလိုက်ပါတယ်။ဘုံကျဲမှုတွေအတွင်းလူ9ဦးသေဆုံးပြီးတော့49ဦးဒဏ်ရာရရှိခဲ့ကြတယ်လို့ပြင်သစ်အခြေစိုက် MSF အဖွဲ့ကပြောပါတယ်။ဒါပြင်ဒဏ်ရာရသူတွေကတဝက်လောက်ဟာလဲအမျိုးသမီးနဲ့အသက်15နှစ်အောင်ကလေးတွေဖြစ်ကြတယ်လို့ဆိုပါတယ်။ ဒီဆေးရုံဟာစနေနေ့ကနှစ်ကြိမ်တိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတော့ရဟတ်ရင်တစ်စင်းကနေပထမအကြိမ်ဘုံကိုဟွန်းမြို့အနီလူစီကားရာနေရာတစ်ခုမှာကျဲချခဲ့တာကြောင့်အမျိုးသားတအုပ်နဲ့မိန်းကလေးငယ်တအုပ်သေဆုံးခဲ့ပြီးဆက်ချအူဒဏ်ရာရရှိခဲ့ကြတယ်လို့ MSF အဖွဲ့ကပြောဆိုပါတယ်။လူနာတွေအဲ့ဒီဆေးရုံကိုရောက်လာပြီးတဲ့နောက်မှာပဲနောက်ထပ်ဘုံသုံးလုံးကိုဆေးရုံနားတစ်ဝိုက်မှာက Yao Bonja Tabi, a Kuni Bebo, Sebasaya, when Henry Yala Rabe Pippi, and Nina Sayon, Nauta Bonja, Mulu, Tessin Dakai Muru, Shinne, Surale, a cool Loyaga, Tate Pianirello, Amasafka, Jinja Jama, Piosu Tavare, Amasagaro, Sayon, Pianbimu, Damamo, Nea Shwebo, Dre, Kuni Melu, Galantabiro, Long Henry, Sella, Lepa Nayan, Sayon, when Henry, Dre, Luette, Sewapi City, Pope Nayan, Lepin Sinida, Jam Piosu Gavare. ဒီဝေဘီကတည်းကမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်95နဲ့လိုင်းဒိုမီတာ46ကီလိုဟတ်စ်ချောက်တဲ့ရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်တင်ကားခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
View American Time Yamavan Sisinga, Nosoya, Ningadarini, Selecting Anybody. Tangan in a Nangan Dema, Nipong Shija, Nit Tangajare, Nangame Pidu, the town, Shitong Jobu, Nangandapi, Lekangere, Sule, Jinja Jebo, Gula Damaga, Doga Demia, Agency Ga Diloyaha, Natown, Naseligu Neyo, Nangame Pinne, the Machizi, the Kawata one, Lushamu, Pobido, a shame Milazi, Yeji, Chilanfi, the Subido, Chichu, Pio Jalabare.
And our friends at the UN Refugee Agency today welcomed the announcement by the government of Thailand that more than 18,000 people have been granted nationality.
ထိုင်းပြည်ဆိုရာကနိုင်ငံမဲ့ဖြစ်နေသူ1,000ရှစ်ထောင်ကျော်ကိုထိုင်းနိုင်ငံသားဖြစ်ပြီးခဲ့တဲ့3နှစ်တွင်လက်ခံခဲ့တဲ့ဆိုတဲ့ကြေညာချက်ပေါ်ဒုက္ခသည်များဆိုင်ရာမှာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကိုသတင်းပို့ထားသူကသုံးသပ်သမှ9သန်းရှိပါတယ်။နှစ်ထောင်20ခုနှစ်ရောက်နိုင်ငံမဲ့ဖြစ်နေသူမရှိစေရေးအတွက်ကမ္ဘာတစ်ဝန်းလှုပ်ရှားမှုမှာအရေးပါတဲ့ခြေလှမ်းဖြစ်ပါတယ်။မနေ့ကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UNHCR ရဲ့ပြောခွင့်ရသူဝီလျံစပင်ဒါကပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံမဲ့လူသားတွေအတွက်လူခွင့်ရေးခန်းစားရဖို့ဆိုတာမလွယ်သလိုပညာရေးကျန်းမာရေးစောင့်ရှောက်မှုအခြေခံကြတဲ့ဝန်ဆောင်မှု ဖြစ်ပါတယ်သူတို့ဟာထိုင်းနိုင်ငံသားဖြစ်လေရှောက်ထားခဲ့ကြတာမျိုးမရှိဘူးလို့ဆိုပါတယ်အခုလို၃နှစ်အတွင်းနိုင်ငံသားအဖြစ်လက်ခံလိုက်တာကြောင့်ထိုင်းနိုင်ငံအတွင်းလက်ရှိနိုင်ငံမဲ့နေထိုင်သူ43,862 ယောက်ကျန်ရှိနေတယ်လို့သိရပါတယ်အခုလို့နိုင်ငံသားအဖြစ်လက်ခံပြီးတဲ့ထိုင်းနိုင်ငံရဲ့လှုပ်ဆောင်မှုဟာဒေတာတွင်းမှာရှိတဲ့တခြားတိုင်းပြည်တွေအတွက်အပေါင်းလက္ခဏာဆောင်တဲ့စံနမူနာတစ်ခုဖြစ်တဲ့အကြောင်း UNHCR ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
လျှက်စစ်စပိုင်းဆိုင်ရာချုပ်ရွံ့မှုကစပိုက်ရာကနေနောက်ပိုင်းမှာလေယာဉ်မှုကအမှားလုံးမိတဲ့အဖြစ်အပျက်တွေနဲ့ကြုံခဲ့ရပြီးတဲ့နောက်2014ဒီဇင်ဘာမှာ AirAsia 8501လေယာဉ်ပျက်ကြခဲ့တာဖြစ်တဲ့အကြောင်းအင်ဒိုနီးရှားစုံစမ်းစစ်ဆေးရေးမှုတွေကပြောပါရယ်အင်ဒိုနီးရှားနိုင်ငံဆူရာဘာရာကနေပြီးတော့စင်ကာပူနိုင်ငံကိုပြန်တမ်းမဲ့ခီးစဉ်မှာတနားရီတောင်မကြာခင်မှာပဲဂျာဗာပင်လယ်ထဲမှာပျက်ကြခဲ့ရတာကလေယာဉ်ပေါ်မှာလိုက်ပါလာသူ162ဦးစလုံးသေဆုံးခဲ့ရတာဖြစ်ပါတယ်
Direct from Washington, the voice of America, VOA.
ဒီကနေ့ဗုဒ္ဓနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဥစံမိုးဝင်းနဲ့မန္တန္တာချန်တို့ကြေညာပေးခဲ့တာပါ။အခုနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးကမ္ဘာ HIV AIDS တိုက်ဖျက်ရေးနေ့မှာထုတ်ပြန်ခဲ့တဲ့အာရှပစိဖိတ်ဒေသတွင်းနိုင်ငံတွေကလူငယ်တွေကြားမှာ HIV ကူးစက်နှုန်းမြင့်မားလာနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။မြန်မာပါဝင်အာရှပစိဖိတ်နိုင်ငံတွေက19နှစ်အရွယ်အထိဆယ်ကျော်သက်တွေကြား HIV ကူးစက်မှုနှုန်းမြင့်တက်လာနေတဲ့အခြေအနေနဲ့ရင်ဆိုင်နေကြရပြီးအထူးသဖြင့်လူဦးရေထူထပ်ပြီးအချက်ချာကျတဲ့အဓိကမြို့ပြဒေသတွေမှာဖြစ်ကြောင်းကမ္ဘာကလေးတငယ်များရန်ပုံငွေအဖွဲ့ UNICEF ကသတိပေးထားပါတယ်ကမ္ဘာတလွှား HIV ကူးစက်မှုကျဆင်းလာတဲ့အချိန်အခုလို HIV ကူးစက်နှုန်းမြင့်မားလာနေတဲ့အလားအလာတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်နေကြရတဲ့အခြေအနေကို VOA သတင်းတောက် Ron Corbin ကဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်နှစ်နှစ်ကြာသုတေသနပြုချက်ကိုအခြေခံပြီးထုတ်ပြန်လိုက်တဲ့ UNICEF ရဲ့စီရင်ခံစာထဲမှာလူငယ်တွေကြား HIV ကူးစက်မှုနှုန်းတိုးများလာနေတာဟာကပ်ဘေးသစ်တစ်ခုရဲ့3ဘေးနှိုးဆော်မှုတွေအဖြစ်ဖြစ်ပေါ်လာခဲ့တဲ့အကြောင်းဖော်ပြထားပါတယ် UNICEF ရဲ့ HIV AIDS ဆိုင်ရာအကြံပေးဝင်းစီချန်းကတက္ကရာ2005ဆလို့လူငယ်တွေကြားသေဆုံးမှုဟာ120ရာခိုင်နှုန်းထိမြင့်တက်လာနေတာဟာစိုးရိမ်စရာအခြေအနေကိုဖြစ်ပေါ်လာစေတဲ့အကြောင်းပြောပြတာပါ
Asia Pacific is facing a hidden epidemic of HIV among teenagers. And we suspect that it is hidden because testing cannot really be performed on people under the age of 18 primarily because
Asia Pacific data တွင်ဆယ်ကျော်သက်တွေကြား HIV ကူးစက်မှုကိုမသိကြရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။18နှစ်အောက်ဆယ်ကျော်သက်လူငယ်တွေကိုမိဘတွေရဲ့ခွင့်ပြုချက်ရှိမှဆေးစစ်ခွင့်ရှိတယ်ဆိုတော့ညွန်ကြားချက်ရှိနေတာကြောင့်အခုလို HIV ကူးစက်နေတာကိုမသိကြပဲဖြစ်နေရတာပ
ါကမ္ဘာပေါ်မှာဆက်ကျော်သက် 1.2 ဘီလီယံရှိတဲ့အနေနဲ့တဝက်ကျော်ဟာအာရှနဲ့ပစိဖိတ်ဒေသတွေမှာနေထိုင်ကြပါတယ်အဲ့ဒီဒေသအတွင်း၄နိုင်ငံဖြစ်တဲ့အိန္ဒိယတရုတ်အင်ဒိုနီးရှားနဲ့ပါကစ္စတန်ကဆက်ကျော်သက်လူဦးရေကတော့သန်းပေါင်း900ရှိနေတာဖြစ်ပါတယ်တာမန်အားဖြင့်အသက်20အောက်လူငယ်တွေကြား HIV ဖြစ်ပွားနိုင်တဲ့အန္တရာယ်နည်းပါးပေမဲ့လို့ဗီယက်နမ်နိုင်ငံရဲ့မြို့တော်ဟနွိုင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ထိုင်းနိုင်ငံရဲ့မြို့တွေဖြစ်တဲ့ဘန်ကောက်နဲ့ချင်မိုင်အိန္ဒိယနိုင်ငံကမွန်ဘိုင်းနဲ့တရုတ်နိုင်ငံရဲ့မြို့ကြီးတွေကအဓိကကြားတဲ့လူငယ်တွေကြားမှာတော့ HIV ပြန့်နှံ့မှုနှုန်းဟာနှစ်ဆလောက်မြင့်တက်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်လူငယ်တွေကြား HIV ကူးစက်မှုဒဏ်ကိုအကြီးအကျယ်ခံစားနေကြရတဲ့ကမ္ဘောဒီးယားတရုတ်အိန္ဒိယမြန်မာပါကစ္စတန်ပပူအနျူဂီနီနဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေမှာတော့အသိသာဆုံးဖြစ်ပါတယ်။2009နဲ့2014ကြား HIV ကူးစက်ပြီးမူရစ်ဆေးထိုးအပ်သုံးဆွဲနေတဲ့25နှစ်အောက်လူငယ်တွေဟာမြန်မာနိုင်ငံမှာ 16.8% ကျိုင်းနှုန်းရှိပြီးHIV ဆေးစစ်မှုခံယူပြီးတဲ့နောက်ဆေးထိုးအပ်ဆက်ပြီးတော့သုံးနေတဲ့25နှစ်အောက်လူငယ်တွေကတော့မြန်မာနိုင်ငံမှာ 24.3% ခန့်ရှိကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါရင်မကမြန်မာနိုင်ငံမှာအသက် 25 နှစ်အောက်လိင်လုပ်ငန်းမှာအလုပ်လုပ်နေကြတဲ့ HIV ပိုးကူးစက်နေသူ 6.2% ခန့်ရှိပြီး HIV ပိုးရှိမရှိဆေးစစ်မှုခံယူပြီးတဲ့နောက်လိင်လုပ်ငန်းမှာဆက်လက်လုပ်ကိုင်နေသူပေါင်း68.5%ခန့်ရှိကြောင်းလည်းဖော်ပြထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ HIV ကူးစက်ခံနေရတဲ့လူငယ်ပေါင်း4000ကျော်ရှိနေပြီးထိုင်းနိုင်ငံကတော့10000ကျော်ရှိတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာမှာခန့်မှန်းဖော်ပြထားပါတယ်။ဒေသတစ်လွှာမှာ HIV ပိုးကူးစက်ခံရသူ လူငယ်ပေါင်းကတော့2သိန်း2000ဝန်းကျင်ရှိတယ်လို့လည်းဖော်ပြထားပါတယ်ရှင
်။ဒီလိုအမေရိကန်တန်ရဲ့ဗုဒ္ဓနေမနေ့ပိုင်းစီစဉ်တွေကိုအတန်လွှင့်ပေးနေပါတယ်ရှင်။ဒေါအောင်ဆန်းစုကြည်နဲ့သမရတက်ချုပ်တို့တွေ့ကြမဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။သမရဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တို့ဟာဒီဇင်ဘာလ2ရက်ဒီကနေ့မနက်ပိုင်းနေပြည်တော်ကသမရအင်တော်မှာတွေ့ဆုံဖို့ရှိသလိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းဒီကနေ့နေ့လယ်2နာရီနေပြည်တော်ကကာကွယ်ရေးဦးစီးချုပ်ယုံအေရိတ်သားမှာဒေါအောင်ဆန်းစုကြည်နဲ့တီးခြားစီတွေ့ဆုံမှာဖြစ်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တွေပြီးဆုံးချိန်ဒီဇင်ဘာလကုန်ပိုင်းလောက်ကြာမှတွေ့ဆုံနိုင်မယ်လို့သမရနဲ့တက်ချုပ်တို့ကအစောပိုင်းမှာအကြောင်းပြန်ထားပေမဲ့အခုတော့စောတွေ့ဖို့ဖြစ်လာပါတယ်။ဒီတွေ့ဆုံမှုပေါ်မှာစစ်ရေးနိုင်ငံရေးလေ့လာသူတွေရဲ့သုံးသပ်ချက်အမျိုးမျိုးလည်းထွက်ပေါ်လာခဲ့ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင
်။အမျိုးသားပြည်နယ်သင်းမြတ်ရေးအတွက်တွေ့ဆုံလို့ကြောင်းဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်နဲ့ပတ်သက်လို့သမရဦးသိန်းစင်ရောတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဒီကနေ့မှစောတွေ့ဖို့ဖြစ်လာရတာဟာရွေးကောက်ပွဲအနိုင်ရ NLD ပါတီနဲ့ညီနိုင်ဖို့လိုအပ်လာတဲ့အနေထားတွေပေါ်ဗိုလ်ချုပ်မှူးကြီးတန်းရွှေကမီးစိမ်းပြလိုက်တာဖြစ်နိုင်တယ်လို့စစ်တောက်လန်းရေးအရာရှိဟောင်းလည်းဖြစ်ဝါရှင်တန်ဒီစီမြန်မာတန်ယုံတန်မှုဟောင်းတူလည်းဖြစ်တဲ့ဦးအောင်လင်းထွတ်ကသုံးသပ်ပါတယ
်။အားလုံးရဲ့အချုပ်ကတော့ဒါဗိုလ်ချုပ်မှူးကြီးတန်းရွှေရဲ့ green light ပါပဲကျွန်တော်တို့မီးစိမ်းပြတာပါပဲ။သူတို့မျှော်မှန်းသူတို့ပေါ်လေမဖြစ်လာပဲနဲ့ဒီ2015 ရွေးကောက်ပွဲမှာကျွန်တော်တက်ခိုက်ပူပွေးပါတီအနေနဲ့ပေါ့လေအဆိုးကြီးကျွန်တော်တို့ရှုံးသွားတဲ့ဥစ္စာကဒါသူတို့ရဲ့ဆိုင်ကိုထိသွားတဲ့နေတိုင်းမျိုးရှိပါတယ်။တမ်ဘရော်ပေါ်မှာလည်းကြေးရိုက်ပါတယ်။အဲ့တော့ဒီတမ်ဘရော်အနေနဲ့အခုချိန်ကမှဒီဒေါ်ဆာစုကြည်နဲ့ကော်ပရိုမိုက်ပေါ့လေအညီနိုင်ကြိုးဆိုတဲ့ဆွေးနွေးတဲ့ဥစ္စာကလုပ်ကိုလိုရမယ်နေတိုင်းမျိုးရှိပါတယ်။ပထမတော့သူတို့အချိန်ဆွဲလို့သူတို့စဉ်းစားတဲ့နေတိုင်းမျိုးရှိတယ်။ဒေါ်ဆာစုကြည်နဲ့ဗိုလ်ချုပ်ကြီးရှေမန်း၄-၅ကာလကိုစဉ်းစားမှတ်တွေ့တာရှိတယ်။ဒါဗိုလ်ချုပ်ကြီးရှေမန်းကိုဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကလွှတ်လို့ဒါသဝေးဝင်ကြီးဗိုလ်ချုပ်ကြီးစိန်ဝင်ဗိုလ်ချုပ်ကြီးရှေမန်းနဲ့လာတွေ့တာရှိတယ်။နောက်တစ်ခါထူးခြားတာကဗိုလ်ချုပ်မှုကြီးတက်ရှိရဲ့မြေဒေါ်အောင်ဆန်းစုကြည်ကိုလာပြီးတော့မှတွေ့တာရှိတယ်။ဒီတွေ့တာရဲ့ဒီအကြောင်းမဲ့မဟုတ်ပါဘူး။ဒီရဲ့တွေ့ပြီးတဲ့နောက်ပိုင်းမှာအခုဒီဇင်ဘာလ2ရက်နေ့ပေါ့လေဒီနေ့တွေ့ဖို့ဖြစ်လာတဲ့ဒီတိုင်းကိုဖြစ်ပါတယ်ခင်ဗျ
။နိုင်ငံခေါင်းဆောင်3ဦးတို့ကြားအခုလို့စောတွေ့ကြတာနဲ့ပတ်သက်ပြီးသတင်းစာဆရာဦးစီသူအောင်မြင့်ကလည်းအခုလို့သုံးသပ်ပါတယ်။
စောတွေ့တယ်ဆိုတာကတော့ဟိုကောင်းတဲ့ကိစ္စပဲအဲ့ဒါနဲ့ပတ်သက်လို့ဟိုပထမတစ်ချက်ကဒေါ်ဆန်းစုကြည်ကပြောတာရှိတယ်အစိုးရအာဏာဟိုဆွဲပြောင်းရေးကိစ္စအခုတစ်ဆက်ပဲမကဘူးပေါ့နော်အခုလောလောဆယ်ငြိမ်းချမ်းရေးတည်ဆောက်နေတဲ့ကိစ္စတွေရောအလုံးပေါ့နော်ချောချောမူမူဖြစ်သွားရေးအတွက်ဟိုမြန်မြန်တွေ့နေကောင်းတယ်ပေါ့နော်ပြောထားတာရှိတယ်တစ်ဖက်ကဟိုပြန်ကြည့်လိုက်ရင်လည်းအဲ့လိုအထိအခြေအကြာကြီးဆောက်ပြီးတော့မှဟိုတွေ့ရမယ်ဆိုတာကလည်းဟုတ်ကဲ့ဒီမလို့အပူစရောက်ချာလဲပေါ်လွယ်နေတယ်
လေ2008အဖွဲ့အစည်းပုံဥပဒေကိုပြန်ကြည့်ရင်နိုင်ငံရဲ့အဓိကကိစ္စရပ်တွေကိုတက်မတော်ကသာဥဆောင်ဆုံးဖြတ်နိုင်အောင်နေရာယူထားတာပါဒီလိုနိုင်ငံရေးမှာတက်မတော်ကဥဆောင်ရမယ်ဆိုတဲ့အနေထားကနေတက်မတော်ဟာတဖြည်းဖြည်းချင်းနောက်ဆုတ်သွားဖို့အလားအလာကရောဘယ်လိုရှိနိုင်ပါသလဲဥအောင်လင်းထုတ်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့တဖြည်းဖြည်းဆုတ်မယ်ဆိုတဲ့ plan ကဟိုကျွန်တော်တို့1993ခုနှစ်အမျိုးသားညီလာခံမှာဘာဒီဘုံဆောက်ဆွဲတဲ့ကောကအဲ့ဒီရဲ့ရွေးချယ်ကျွန်တော်တို့ရှိခဲ့ပါတယ်အခုလည်းဒါဗိုလ်ချုပ်ဘူးကြီးမဲအောင်လည်းတော့လည်းပြောထားဆိုထားပြီးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရေးရဆုတ်ဖို့ကိစ္စမှာငချိတ်နေတာကဒီတိုင်းရင်းသားလက်နက်ကင်ဖွဲ့ရကိစ္စဖြစ်ပါတယ်အဲ့တော့ဒီတိုင်းရင်းသားလက်နက်ကင်တွေနဲ့ဒီမြန်မာတပ်မတော်နဲ့အဆင်ပြေသွားမယ်ညီညာရေးရသွားမယ်တော်စားစုကြီးတွေနဲ့စားဆောင်နိုင်မယ်ဆိုလို့ရှိရတော့မြန်မာတပ်မတော်ရဲ့နောက်ဆုတ်တဲ့အခန်းကဏ္ဍကနေမယ့်ဆန္ဒဖြစ်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျတကယ်တော့သမရဦးသိန်းစိန်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒေါအောင်ဆန်းစုကြည်တို့ကြားဒီကနေ့တွေ့ဆုံပွဲအတွင်းဆွေးနွေးနိုင်တဲ့အကြောင်းအရာတွေကိုတော့ဦးစီသူအောင်မြင့်ကအခုလိုခန့်မှန်းသုံးသပ်ပါတယ
်အခုလိုလဲဆိုအနေထားကလည်းပြည်သူ့ဆုံမှုကိုတောက်ဆိုတာကဒေါအောင်ဆန်းစုကြည်ဆိုတဲ့ခါကျတော့ဒေါအောင်ဆန်းစုကြည်ကပြင်ပြလာမဲ့အချက်လက်တွေအပေါ်မူတည်ပြီးတော့မှဟိုတစ်ဖက်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့သမရဦးသိန်းစိန်တို့ကပြန်ဆွေးနွေးကြလိမ့်မယ်လို့ထင်တယ်တော်စစ်တီရတော့ဒီဖြစ်ပေါင်း60လောက်အတွင်းမှာဒီစစ်ဘက်ကနေပြီးတော့မှအရက်သားစစ်ဘက်ကိုအာဏာပြောင်းတဲ့ကိစ္စဖြစ်တဲ့အခါကျတော့ဒီအများကြီးပြည်ပြချင်းနေတယ်ပြီးပါတယ်အဓိကကတော့အခုလိုလို့ဆိုဒီပြောနေတဲ့ဖွဲ့စည်းပုံကသူ့ကိုအခက်အခဲဖြစ်စေတဲ့သမရမဖြစ်အောင်ကာကွယ်ရတဲ့ကိစ္စမျိုးတွေကိုလည်းရှင်းလင်းအောင်ဆွေးနွေးနိုင်ပါတယ်အကျန်တဲ့ကိစ္စတွေကတော့အခုလက်ရှိဖြစ်ပေါ်နေတဲ့တိုင်းပြည်နဲ့ညီငယ်ရှင်းလင်းတဲ့ကိစ္စတွေမှာ any day bo lu twa ma le na ho phwe si po paw la me a so ya phwe twet go na lu wet taw ne do pyaw pi twa me so le kisa de go swin ni kwe le ti ba le
နိုင်ငံပြည်ထနာဖြစ်ရှင်မှာ၄ပွင့်ဆိုင်တွေ့ဆုံဆွေးနွေးဖို့2015ရွေးကောက်ပွဲမတိုင်ခင်တုန်းက NLD ပါတီဘက်ကတောင်းဆိုခဲ့ပေမဲ့မြန်မာအစိုးရဘက်ကပယ်ချခဲ့ပြီးသမရတက်ချုပ်လွှတ်တော်ဥက္ကဋ္ဌ2ဦးနဲ့တိုင်းရင်းသားခေါင်းဆောင်2ဦးဒေါ်ဆန်းစုကြည်တို့ပါဝင်တဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုပြီးခဲ့တဲ့ AP လာတုန်းကကျင်းပခဲ့ဘူးပေမဲ့နိုင်ငံရေးအရတိုးတက်မှုတစုံတရာမရရှိခဲ့ပါဘူးခင်ဗျာ
အနိုင်ရပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့သမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံကြမယ့်အခြေအနေကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။နိုဝင်ဘာလ၈ရက်ရွေးကောက်ပွဲမှာလက်ရှိအာဏာရကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုအသာရပြီးအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်နိုင်ရခဲ့ပါတယ်။လူတော်များများကမျှော်လင့်ထားတာနဲ့တခြားစီတိုင်းရင်းသားနယ်မြေတွေမှာပါဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကိုကြော်ပြီးတော့ NLD ကအနိုင်ရသွားခဲ့တာဖြစ်ပါတယ်။ဒီအကြောင်းချင်းပြည်နယ်ရဲ့မြို့တော်ဟာခါကိုရောက်နေကြတဲ့ VOA သတင်းတောက်တွေဖြစ်ကြတဲ့ Daniel D. Carterick နဲ့ Simon Lewis တို့ကသတင်းပေးပို့ထားတာကိုမန္တန္တာချန်ကပြောပြပေးပါအောင်ရှင်။
လူမျိုးဘာသာယဉ်ကျေးမှုတွေမတူကြတဲ့ချင်းတောင်နယ်ဒေသမှာဒေသခံတိုင်းရင်းသားနိုင်ငံရေးပါတီတွေကပြီးခဲ့တဲ့လရွေးကောက်ပွဲတွေမှာသူတို့နိုင်မယ်လို့မျှော်လင့်ခဲ့ကြတာပါဒါပေမဲ့လည်းဒီတောင်ပေါ်ဒေသတွေအထိကိုဒေါအောင်ဆန်းစုကြည်ရဲ့ပြောင်းလဲခြင်းတက်ပြီဆိုတဲ့စကားကလွှမ်းမိုးနိုင်ခဲ့ပါတယ်2010ရွေးကောက်ပွဲမှာတော့6နေရာနိုင်ရခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာဒီတစ်ချိန်မှာတော့အားလုံးကိုလက်လွတ်ဆုံးရှုံးခဲ့ရတာပါရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ CNDP ကိုယ်စားလှယ်လောင်း CNM ကတော့တိုင်းရင်းသားလူမျိုးတွေရဲ့ဆန္ဒတွေကိုလစ်လျူရှုခဲ့တဲ့နှစ်ပေါင်း50ကြာဆေးအုပ်ချုပ်ရေးကိုအဆုံးသတ်ဖို့ NLD ကပဲလုပ်နိုင်မယ်လို့ဒေသခံမဲဆန္ဒရှင်တွေကယုံကြည်ထားကြတယ်လို့သူကပြောပါတယ
်အတူဆုံးဟိ NLD နဲ့အမှုကနေလောမိုင်းငါကောင်ဂျန်ရင်အမပေါ်ပေါ်ချုံစင်ထရလိုက်ရှင်းအလန်ပ
ေါ် NLD 9နာရီကျွန်တော်တို့ဂျင်းနေပြီမဲ့တကယ်တမ်းမှာသူတို့လဲဗဟိုချုပ်ကင်မှုစနစ်နဲ့ပဲသွားမှာပဲအဲ့လို့ဆိုရင် NLD ထဲမှာချင်းမက်တွေရှိနေရင်တော့လူလူကိုပေးထားတဲ့ဂရီကိုသူတို့အကောင့်ထဲပေါ်နိုင်မှာမဟုတ်ပါဘူးလို့သူကချင်းဘာသာနဲ့ပြောသွားခဲ့တာပါဒေသခံအမှုပညာရှင် NBL တာမာဝီကလည်းချင်းလူမျိုးတွေကိုယ်တိုင်တိုင်းရင်းသားရေးရာကိုကြော်လွန်ပြီးတိုင်းပြည်ပြောင်းလဲကိုဦးစားပေးခဲ့ကြတယ်လို့သူကဆိုပါတယ
် This time they were going to vote NLD for the change and after that maybe next election they will go for CNDP
ပြောင်းလဲအတွက်ဒီဒီချိန်မှာသူတို့တွေ NLD ကိုမဲပေးခဲ့ကြပါတယ်နောက်တစ်ခါရွေးကောက်ပွဲကျရင်သူတို့တွေက CNDP ကိုပြန်ပြီးတော့မဲပေးကြမှာပါပဲအများစုကအဲ့လိုပဲစဉ်းစားကြတယ်
ချင်းပြည်နယ်မြောက်ပိုင်းမှာတော့ NLD ပါတီနဲ့တရားဝင်သဘောမဟုတ်ပေမဲ့မဟာမိတ်ဖွဲ့ထားတဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကပြည်နယ်လွတ်တော်မှာ၄နေရာအနိုင်ရရှိခဲ့တာပါရွေးကောက်ပွဲမှာရှုံးနေခဲ့ရတဲ့ချင်းဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်စူဇန်နိုလိုတချို့လူတွေကလည်းရွေးကောက်ပွဲမှာချင်းပါတီတွေဝင်ပြိုင်တာများလွန်းတယ်လို့ပြောကြပါတယ
်စင်မန်ဆဲလော့ကန်ပါတီအတူကဲမဤကရောဒန်ဟင်ဇွန်ကန်ပါတီအနေစီတီလဝင်းမောလိုက်မိတီလား
နောက်တစ်ချိန်ရွေးကောက်ပွဲကျရင်တော့ကျမဖြစ်စေချင်တာကချင်းပါတီတွေအားလုံးတပါတီတည်းဖြစ်အောင်ပေါင်းကြဖို့ပါဒါမှသာချင်းလူမျိုးတွေအတွက်အကောင်းဆုံးဖြစ်ပါလိမ့်မယ်လို့သူကပြောသွားခဲ့တာပါတခြားတိုင်းရင်းသားနယ်မြေတွေမှာလည်းဒေသခံတွေအနေနဲ့ NLD ကသူတို့ကိုအမှန်တကယ်ကိုစားပြုမပြုဆိုတာကိုအသေးချာစောင့်ကြည့်သွားမှာလည်းဖြစ်ပါရဲ့ရှင်
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာတိုင်းရင်းသားဒေသတွေမှာပါဒေသခံတိုင်းရင်းသားပါတီတွေကိုအပြတ်အသတ်နိုင်ခဲ့တဲ့အကြောင်းမက်နန်ဒါချံပြောပြပေးသွားတာပါအခုလွှတ်တော်တွင်ကအခြေခံပညာရေးဥပဒေမူကြမ်းဘက်ကိုကြည့်ကြရအောင်ပါအမျိုးသားလွှတ်တော်အခြေခံပညာရေးဥပဒေကြမ်းကိုမနေ့တုန်းကအတည်ပြုလိုက်ပါတယ်ဒီဥပဒေကြမ်းကိုတင်သွင်းအတည်ပြုပေမဲ့ဥပဒေကြမ်းရေးဆွဲတာမှာပြန်ပလွတ်လပ်တဲ့ပညာရေးဝန်ထမ်းတွေပါဝင်အကြံပေးခြင်းမရှိဘဲရေးဆွဲလိုက်တဲ့အပေါ်မှာဝေဖန်မှုတွေလည်းရှိနေပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါအခြေခံပညာရေးဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဆွေးနွေးဖို့ပညာရေးဝန်ကြီးဌာနကဇူလိုင်23ရက်နေ့ကတင်သွင်းခဲ့တာပါဒီဥပဒေကိုအင်္ဂါနေ့ကအမျိုးသားလွှတ်တော်မှဆွေးနွေးအတည်ပြုခဲ့တာဖြစ်ပါတယ်ဒီဥပဒေထဲမှာ မတင်မနေရပညာရေးစနစ်တွေပါဝင်တယ်လို့အကြောင်းကြောင့်ကြောင့်ပညာမတင်ခဲ့ရသူတွေကိုအထူးအခွင့်အရေးအနေနဲ့ပညာသင်ကြားပေးဖို့စတဲ့အချက်တွေပါပါဝင်ထားပါတယ်ဒီလိုတင်ပြတာမှာမိဘတို့မဟုတ်အုပ်ထိန်းသူဟာကျောင်းနေအရွယ်ကလေးများကိုနိုင်ငံတော်ကသတ်မှတ်ထားတဲ့အခမဲ့မတင်မနေရပညာရေးကိုသင်ကြားပေးရတဲ့အတွက်သက်ဆိုင်ရာကျောင်းတွေကိုမဖြစ်မနေကျောင်းအပ်ဖို့နဲ့ပညာရေးအဆင့်ပြီးမြောက်တဲ့အထိသင်ယူစေဖို့တာဝန်ရှိတယ်ဆိုတဲ့အချက်တွေလည်းပါဝင်ထားပါတယ်။ဒီပြုတဲ့အခြေခံပညာရေးဥပဒေချမ်းမှာပါဝင်တဲ့အချက်တချို့ကိုဥပဒေချမ်းကော်မတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကအခုလိုလွှတ်တော်မှာဖတ်ကြားခဲ့ပါတယ်
။မတန်ဆွမ်းလူနိုင်ငံသားများအပါအဝင်အကြောင်းမျိုးမျိုးကြောင့်ပညာသင်ယူနိုင်ငံချင်းမရှိသူများကိုအခြေခံပညာရေးအစီအစဉ်နဲ့လူတိုင်းအကျုံးဝင်ပညာရေးအစီအစဉ်အထူးပညာရေးအစီအစဉ်နှင့်ပညာရေးအထူးဝန်ဆောင်မှုအစီအစဉ်များအရကျောင်းပညာရေးသို့မဟုတ်ကျောင်းပြင်ပပညာရေးတစ်ခုခုတွင်အခြေခံပညာသင်ယူနိုင်ခွင့်ရရှိ၏အခမဲ့မတင်မနေရမူလတန်းပညာရေးကိုဦးတည်အကောင့်ထည့်ဖော်ပြီးအစဉ်အဆက်တိုးချဲ့ဆောင်ရွက်၏ပညာလေ့လာသင်ယူရာတွင်သင်ယူသူ၏လူမျိုးဇာတိကိုယ်ကိုယ်ဘာသာအဆင့်တန်းရည်ကြီးမှုအမျိုးသားအမျိုးသမီးစင်ရဲချမ်းသာမတန်ဆွမ်းမှုအပါအဝင်မြည်သည့်ခွဲခြားမှုများမရှိစေမြမဘာသာစကားသည်ရုံသုံးဘာသာစကားဖြစ်သည့်ဖြင့်အခြေခံပညာအဆင့်တွင်သင်ကြားမှုဘာသာစကားဖြစ်ရင်းနှင့်လိုအပ်ရင်တက်ဆိုင်ရာတိုင်းသားဘာသာစကားကိုမြန်မာဘာသာစကားနှင့်အတူစာသင်ခန်းသုံးဘာသာစကားဖြင့်တွဲဖက်အသုံးပြုနိုင်၏
အခြေခံပညာရေးဥပဒေချမ်းမှာအခြေခံပညာဆရာဆရာမတွေကိုကျွမ်းကျင်မှုနဲ့စွမ်းဆောင်ရည်အလိုက်အဆင့်တိုးမြင့်ခြင်းလစာငွေတိုးမြင့်ခြင်းနဲ့ချင်းမြင့်ငွေတွေချင်းမြင့်မှုစတဲ့အချက်တွေပါဝင်တဲ့အပြင်မူကြိုပညာရေးမတန်ဆွမ်းတွေနဲ့ပညာမတင်ကြရသူတွေအတွက်ထူးပညာရေးစတဲ့ပညာရေးတွေကိုအစိုးရအကြောင်းတွေမှာတိကျစွာဖော်ထုတ်ရမယ်ဆိုတဲ့အချက်လည်းပါဝင်ထားပါတယ်။ဒါပေမဲ့ဒီပညာရေးဥပဒေကိုရေးဆွဲစဉ်မှာလက်ရှိပြင်ပလွတ်လပ်တဲ့ပညာရေးဝန်ထမ်းတွေပါဝင်အကြံပေးနိုင်ခြင်းမရှိဘဲရေးဆွဲလိုက်တဲ့အပေါ်မှာဝေဖန်မှုတွေတော့ရှိနေပါတယ်။မြန်မာနိုင်ငံပညာရေးစနစ်ပြည်ပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကတရညိုသိန်းကတော့ဒီဥပဒေနဲ့ပတ်သက်ပြီးအခုလိုပြောပါဗျာ။
ပညာရေးဥပဒေဆိုတာကအဲ့လိုမြင်မြန်ဆန်လုပ်လို့ရတဲ့ကိစ္စမဟုတ်ဘူးလေ။နောက်ပြီးတော့မြန်မာပညာရေးဥပဒေမှာပါပြီးသားမြန်မာပညာရေးဥပဒေပြင်ဆင်တဲ့ဥပဒေတွေမှာလည်းပါပြီးသားဒီလိုပညာရေးဥပဒေတွေလုပ်လို့ရှိရင်သက်ဆိုင်ရာပညာရေးအခွင့်အရေးတွေကိုအမိတိုင်းတိုင်ပြီးတော့မှဘောနော်ကျန်းမာဘွဲတွေလုပ်ပြီးတော့မှလုပ်ရမယ်လို့ပြောထားပြီးသားလေနော်။အဲ့ဒါအခုလိုဒီမြန်မြန်ဆန်ဆန်ကြီးအကြည့်သူလူချက်မပြဘဲနဲ့လုပ်လိုက်တာကတော့ကောင်းဖို့ပေါ့ကွယ်နော်ဥပဒေကတကယ်လူလူကြားတဲ့အလားတဲ့ဥပဒေပဲဟုတ်ဘူးနော်ညာရေးဆိုဒီမိုကရေစီညာရေးစနစ်ကဒီလိုလုပ်လို့မရဘူ
းNNER အဖွဲ့ဟာ2012ခုနှစ်အောက်တိုဘာလကစတင်ဖွဲ့စည်းခဲ့တဲ့ပညာရေးအဖွဲ့အစည်းဖြစ်ပြီးဒီထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးကွန်ရက်88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတက္ကသိုလ်ဆရာဆရာမများအသင်းကျောင်းသားသတ်မှတ်ကများတိုင်းရင်းသားပညာရေးစာပေနဲ့ယဉ်ကျေးမှုအဖွဲ့များပါဝင်ကပညာရေးစနစ်ပြုပြင်ပောင်းလဲရေးအတွက်အစိုးရကိုအကြံဉာဏ်ပေးဖို့စုပေါင်းဖွဲ့စည်းထားတဲ့အဖွဲ့တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံဆရာဆရာမများအသင်းကအထွေထွေအတွင်းမှုဥအာကာမိုးသူကလည်းဒီဥပဒေပေါ်အခုလိုတုံတက်လိုက်ပါတယ
်အခြေခံလဲကျွန်တော်တို့ပြီးခွင့်မရဘူးအခြေခံတို့ခေါ်တာလည်းမရှိဘူးမဲ့ဆိုလို့ရှိရင်လက်ညှိုးတော်အောင်ကောင်းကြီးပေါ့ပြောရမယ်ဆိုလို့ရှိရင်ဒီဝေးပြီးအောင်ပဲဘက်ပြတဲ့ပုံစံနဲ့လုပ်သွားတယ်လို့ပဲကျွန်တော်တို့တုံတက်တယ်ဘာ private sector ရောကုတော်ကြီးကျောင်းပညာပညာရေးရလူတွေရောဒီပိတုကတဲ့မှာလုပ်နေတဲ့လူတွေရောရွှေပြောင်းလုပ်သမားတွေကိုပညာပညာနေတဲ့လူတွေရောခေါ်ပြီးတော့မှအခက်အခဲတွေတိုင်းဒေသမှာရှိတဲ့စာရင်းရင်းပြီးမှကော်မတီရောခေါ်ပြီးတော့မှကျွန်တော်တို့က digest လုပ်အောင်လုပ်တယ်အဲ digest မလုပ်ဘဲနဲ့ဒီလုပ်တဲ့အချက်တွေကနောက်ပိုင်းမှာဘာဖြစ်တယ်ဆိုချင်းအစိုးရတက်လာတိုင်းတက်လာတိုင်းကပြန်လဲပြုစင်တဲ့ဟာတွေလုပ်ရင်းနဲ့ပဲချင်းကုန်သွားနေမယ်ထူတယ်။နောက်ပြီးဒီမှာပြီးဒူလူတွဲကိုဟိုနှစ်ပေါင်းများစွာဖြစ်တဲ့ဟာနေတော့ကက်တင်ဖို့ဟိုနှင်းနှင်းဖြစ်ရမယ်မူဝါဒဖြစ်ဖို့ပြရ။ဟိုနှိစက်ရလူတွေနဲ့ကြီးပဲပေါက်ထက်ပေါ်ပြီးတော့မှဒီပြုလိုက်တဲ့ဟာကကြတော့ဘသူတွေနှင်းနာလဲဆိုလို့ရှိရင်ဒီလူတွဲနှင်းနာတယ
်။ဒီအခြေခံပညာရေးဥပဒေချမ်းကိုအမျိုးသားလွတ်တော်ကအတည်ပြုလိုက်တာဖြစ်တာကြောင့်ပြည်သူ့လွတ်တော်ကိုဆက်လက်တင်ပြတော့မှာပါဒီမှာကွဲလွဲချက်ရှိခဲ့ရင်ပြည်အောင်စုလွတ်တော်မှာဆွေးနွေးရအောင်ပါဖြစ်ပါတယ်ကွဲလွဲချက်မရှိခဲ့ရင်တော့သမရစီတင်ပြပြီးအတည်ဖြစ်တော်မှာဖြစ်ပါတယ်ရှင
်မေခစုစည်းတင်ပြခဲ့တာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25ရူကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2015ခုနှစ်ဒီဇင်ဘာလ2ရက်ဘူရူနီမနက်ပိုင်းအစီအစဉ်တွေနားဆင်နေကြရတာပါ။လိုင်းဒိုမီတာ24 32နဲ့40တို့ကနေဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်တွေကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအင်္ဂါနေ့တိုက်ရိုက်လေးလိုင်းထုတ်လွှင့်ချက်မှာတော့
ဒီလိုတော့ပြောရရင်တင်းရဲ့အေးစဉ်ကလည်းကောက်ဆောင်ပိုင်းရဲ့တင်းရဲ့လည်းမပြီးပြီ။ဒီပီဒီ2ကြမ်းပါပေါ့နော်။ဒီမျက်နှာမှုတွေကိုတရားမျှတအောင်လုပ်ခြင်းကဒါပီဒီ2ရဲ့တင်းရဲ့အရေးဖြစ်နေမှာ။
အစိုးရပြောင်းလဲပြီးတဲ့အခါမှာအရင်အစိုးရအဆက်ဆက်ကပြုမှုဆောင်ရွက်ချက်တွေကိုတင်ပုံးခြေတင်မခြေတင်ဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ကိုလည်းစောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။ဒီလိုစီစဉ်နေတဲ့အခါမှာအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလစောင်းပါရှင်ရဲ့အဘော်မပြည့်ဦးကျော်စံတာကကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
။ဒီနေ့တော့မြန်မာနိုင်ငံရဲ့နိုင်ငံခြားဆက်ဆံရေးနဲ့ပတ်သက်တဲ့ဆောင်မတွေကိုရွေးချယ်ထားပါရစေ။ပထမတစ်ပုဒ်ကတော့မြန်မာအပေါ်ပြိုင်ဆိုင်မှုမှာတရုတ်ကအမေရိကန်ကအနိုင်ရဆွဲခေါင်းဆောင်တဲ့ Dew Bandau က cutto.org မှာရေးသားထားတာဖြစ်ပါတယ်။တရုတ်စီးပွားရေးဖွံ့ဖြိုးပြီးနိုင်ငံတကာကိုပုံမထုတ်ဖောက်လာတာနဲ့အမျှအမေရိကန်တရုတ်ပြိုင်ဆိုင်မှုပိုတင်းမာလာပါတယ်။အမေရိကန်ကလက်ရှိကြီးစိုးမှုကိုမစွန့်လွှတ်ခြင်းသလိုတရုတ်ကထိုက်တန်တဲ့ဩဇာလွှတ်မှုကိုပြန်ရဖို့လှုပ်လာပါတယ်။နိုင်ငံတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးခါသီးပေမဲ့အခုအချိန်ထိအမှုနယ်ရှင်ပြိုင်နေကြရမှာအမေရိကန်ပြည်ထောင်စုကအသာရနေတယ်လို့ယူဆပေါ်ရှိပါတယ်။ကျန်းကျုပ်တဲ့စစ်အစိုးရခက်ခဲမြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကဆန့်ကျင်လုတော့မြန်မာနိုင်ငံဟာတရုတ်စီကစစ်ရေးစီးပွားရေးအကူအညီရယူခဲ့ပါတယ်တရုတ်ကလည်းမြန်မာရဲ့သံဇာတတွေကိုအားကျလိုချင်တော့ဝန်ပန်တတာကူညီခဲ့ပါတယ်ဒါပေမဲ့သူတို့ရဲ့အပေါ်စီးမှုတင်းကျပ်ပုံကိုမြန်မာလူထုကသဘောမကျခဲ့ပါဘူးတကယ်တော့တရုတ်ရဲ့လုံနီးကင်ဟန်ကိုမြန်မာသမကအာဖရိကတိုက်ကလူထုပါဆန့်ကျင်လာနေကြတာတွေ့ရပါတယ်မြောက်ကိုရီးယားဒီဘင်လင်းရုရှားနဲ့မိတ်ဆွေသစ်ဖွဲ့နိုင်ဖို့ကြိုးပမ်းလာနေပါတယ်မြန်မာပြည်ပြင်ပြောင်းလဲရေးဟာနှေးကွေးပေမဲ့တရုတ်ဟာအဓိကအားထားရသူမဟုတ်တော့ဘူးဆိုတဲ့အနေအထားဖြစ်လာတဲ့အတွက်စစ်တပ်အနေနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုနောက်ပြန်လှည့်ဖို့အထူးခက်ခဲပါလိမ့်မယ်။အမေရိကန်ဟာတရုတ်မြန်မာဆက်ဆံရေးကိုအပြော့အောင်လုပ်နေတယ်လို့တရုတ်ဘက်ကလည်းယူဆနေပါတယ်။မြစ်ဆုံရေလောင်တမန်ကိစ္စ၊တရုတ်သစ်ခုတ်သမားတွေကိစ္စ၊ကုကံပြဿနာစတာတွေဟာလည်းနိုင်ငံအကြားညှိစီရာတွေဖြစ်ခဲ့ပါတယ်။မြန်မာနဲ့ဆက်ဆံရေးပေါ်စိုးရိမ်စရာရှိလာလို့လည်းတရုတ်အစိုးရဟာရွေးကောက်ပွဲမလုပ်ခင်မှာအတိုက်ခံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအစင်လာမရှိဘဲဖိတ်ကြားခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့ကောင်းမွန်တဲ့ဆက်ဆံရေးကိုလိုလားတယ်လို့ပြောခဲ့ပေမဲ့စစ်အစိုးရဒုံကားလှောက်နိကတ်စရာအကြောင်းမရှိပါဘူး။ဒါ့အပြင်တရုတ်သားမြန်မာအရေးမှာဆက်လက်ဩဇာညောင်းနေစေဆိုရင်သူမဟာထိမ့်သိမ်းခံရတဲ့ဘဝကလွတ်မြောက်အောင်မဟုတ်ဘူးဆိုတာကိုလည်းသိထားပါလိမ့်မယ်။ဒါပေမဲ့မြန်မာနိုင်ငံလမ်းကြောင်းပြောင်းလာတာဟာငွေကြေးတစ်ခုရဲ့အတွက်ဆိုတာတဲ့အမေရိကန်ပြည်မြန်မာနိုင်ငံကိုစစ်သင်္ဘောတစိမ့်မှမလွတ်၆ပြစ်တာတစ်ချက်မှမရှိပဲကမ္ဘာစီးပွားရေးနဲ့ဆက်ဆွယ်ပေးနိုင်မယ့်အတွက်သာဖြစ်ပါတယ်လို့ရေးသားထားပါတယ်။ဆက်လက်တင်ပြမှာကတော့တရုတ်နဲ့အိန္ဒိယအကြမြန်မာနိုင်ငံအစိုးရသည်ရွေးရခက်ဆိုတဲ့ခေါင်းစဉ်နဲ့အမီတာမူခါဂျီ The Economic Times မှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ NLD အစိုးရသည်ဖွဲ့ဖို့မျှော်လင့်ရခြင်းမှာတရုတ်နိုင်ငံဟာအချိန်မဖြုံးပဲမြန်မာနိုင်ငံဘုံဟာဗျူဟာကိုနက်နက်ချမ်းချမ်းချမှတ်နိုင်ဖို့ကြိုးပမ်းနေပါပြီ။တရုတ်နိုင်ငံရဲ့ဝန်ကြီးကမြန်မာနဲ့မိတ်ဆွေဖြစ်ဆက်လက်ဆက်ဆံမယ်ဆိုတာနိုဝင်ဘာလလယ်ကအခိုင်အမာပြောခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာအိန္ဒိယနဲ့ပုဂ္ဂိုလ်ရေးအရာရင်းချမှုရှိတဲ့အတွက်တရုတ်တို့ဘက်ကဆက်မသာဖြစ်စရာအကြောင်းလည်းရှိပါတယ်။ဒါကြောင့်လဲတရုတ်နိုင်ငံဟာဒေါ်အောင်ဆန်းစုကြည်ကိုဇွန်လတုန်းကသံတမန်ထုံးတမ်းစင်တာကိုချိုးဖောက်ပြီးဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်အစိုးရဟာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကိုထိတ်ညှိပြီးဆက်ဆံသွားနိုင်ွယ်ရှိပေမဲ့တရုတ်ကခြေလှမ်းသွက်နေချိန်မှာအိန္ဒိယကတုံ့နှေးနေဦးမှာမို့လို့သိတော့မလွယ်လှပါဘူး။တရုတ်နဲ့အိန္ဒိယတို့ဟာမြန်မာနိုင်ငံနဲ့စီးရီးပူးပေါင်းဆောင်ရွက်မှုအတွက်လည်းပဲအထူးလိုလားနေကြတာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအိန္ဒိယနိုင်ငံကိုလာတဲ့တုန်းကကန့်လွန်ကင်းလှည့်ရေးရင်တွေဝယ်ယူဖို့စိတ်ဝင်စားကြောင်းပြသခဲ့ပါတယ်။မြန်မာနိုင်ငံမှာအိန္ဒိယနယ်ပေါ်၄သိန်းရှိနေပါတယ်။တရုတ်တွေလည်းအများကြီးပါ။နှစ်နိုင်ငံလုံးမြန်မာနိုင်ငံကိုအပြိုင်ဆွဲကြမယ်ဆိုတာကတော့သိကြပါတယ်။မြန်မာအစိုးရအသစ်အတွက်ရွေးရခက်တဲ့အခြေအနေဖြစ်လာနိုင်ပါတယ်လို့ရေးသားထားပါခင်ဗျာ
ဥကျော်စံသားကောက်နှုတ်စုစည်းတင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်လက်နားဆင်ကြရမယ့် Smell A Red ဆိုတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးပါလိမ့်မယ်ရှင်
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက s m e l l smell ကအနံ့ရတာ a ကတခုတကောင် rat rat ကကြွဲဆိုတော့ squirrel ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကြွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကြွက်ပုအနံ့ကလို့ဆိုပါတယ်ကြွက်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာရညာရဲ့လို့အတိအချမသိဘဲနဲ့အတိစိတ်ကနေတခုခုမတင်ငါစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ဒေါ်ရှ်ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့မေရီလည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လေလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When her husband started getting back home late from work, Mary smelled a rat.
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်တာမနှိမ့်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ?
Smell a rat.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
American style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးခဲ့တာပါဒီသင်ခန်းစာတွေကို radio အသံဖိုင်နဲ့ video file ဖြစ်နေပါ VOA internet ဆာမျက်နှာမှာလေ့လာနိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါလိမ့်ရှင်အခုဆက်ပြီးနားဆင်ရမယ့်တိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုတော့ကိုအောင်လွင်ဦးကစီစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နားဆင်ကြည့်ကြရအောင်ပါရှင
်တော်ရှင်မြခင်ဗျာအရင်စစ်အစိုးရတက်တက်လက်ထက်လူခွင့်ရေးချိုးဖောက်မှုပုံစံမျိုးစုံကိုခံစားခဲ့ရသူတွေဒီမိုကရေစီအစိုးရတရက်လက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိအောင်ကြိုးစားသင့်ပါသလားဒါမှမဟုတ်ရင်လည်းအမျိုးသားပြန်လည်တင့်မြတ်ရေးကိုရှေ့ရှုပြီးတော့ဖြစ်ခဲ့သမျှတွေကိုတင်မုန်းချီတာကပိုကောင်းမလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ပင်တိုင်းဆွေးနွေးရမယ့်ပုဂ္ဂိုလ်ရဲ့အမြင်တွေကိုအရင်ဆုံးကျွန်တော်နားထောင်ကြည့်ချင်ပါတယ်ကျွန်တော်ဆွေးနွေးပွဲအတွက်ကတော့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်နိုင်ငံရေးကျင်းသားများကွန်ရက်ဆက်ဆောင်ရေးတင်မြန်မာနိုင်ငံကဦးဖို့ကြီးနောက်တစ်ခါချင်းမျိုးသမီးအစည်းအရုံးကဒေါ်မွန်းနေလီလို့လည်းရှင်းနေပါတယ်ကိုဖို့ကြီးအမြင်ရောအချင်းချင်းအနေနဲ့ပြောပြပေးပါခင်ဗျာဒီတင်မုန်းချီဖို့နီလန်းကိုရွေးချယ်ဖို့တင်သလားဒါမှမဟုတ်ရင်ကျွန်တော်ဒီမတရားမှုတွေကိုတရားမျှတမှုရအောင်ကြိုးစားဖို့လိုအပ်သလား
ခရီးရောကတော့ကျွန်တော်တို့ဒီဘလို့အတွင်ကူပိုင်းကူပြောင်းမှုကာလကိုကျွန်တော်တို့ကျင်းဆိုင်နေရတာလေဘလို့ပြင်ကုပြောမှုကိုကျွန်တော်တို့ရောက်နေပြီလေဆိုတဲ့ပုံမှာအခြေတည်ပါတယ်အခုကျွန်တော်တို့မြန်မာနိုင်ငံမှာပြီးခဲ့တဲ့ရွေးကောက်ပွဲကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်နိုင်နေဆိုပေမဲ့ကျွန်တော်တို့ကတကယ်စစ်မှန်တဲ့အတွင်ကုပြောင်းရေးကာလအတခုကိုမရောက်ပြပါဘူးဆိုတော့ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရဘယ်အစိုးရပဲတက်တဲ့ဟိုတက်မလို့ကပို့ပြီးအာဏာရှိနေတဲ့အနေအထားမျိုးဖြစ်ပါတယ်တော့မြန်မာနိုင်ငံမှာပြည်ရင်းစစ်ဆိုတာလည်းဆက်ပြီးတော့ဖြစ်နေတယ်ဆိုတော့ဒါကြောင့်အာဏာလွှဲမှုတော့မှာဘလို့ဒီချောမှုမျိုးမချောမှုဘူးဆိုတာတော့ကျွန်တော်တို့အရင်တမောင်းပါနဲ့စောင့်နေရတဲ့အနေနဲ့မျိုးရှိပါတယ်။အဲ့ဒီအတွက်ကျွန်တော်တို့တင်မုန်းချေမလားတောင်းမွန်တင်မုန်းမချေဘူးလားဆိုတဲ့ကိစ္စတွေကတော့ဒီအချိန်မှာတော့အတော်လေးဆုံးနေပြီလို့ကျွန်တော်မြင်နေ။နောက်တစ်ခုကျွန်တော်တို့ဆက်ပြီးတော့လုပ်ရမှာကတကယ်စစ်မှန်တဲ့ဒီမိုကရေစီဆိုတာတည်ရပေါ်လာဖို့စစ်မှန်တဲ့အစွန်းကုသိုလ်ရေးကာလတည်ရပေါ်လာဖို့ကိုကျွန်တော်ပရမစင်စူးစမ်းလိုက်မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီကချင်မျိုးသမီးအစည်းအရုံးကဒေါ်မွန်းနေလီရဲ့သဘောထားကိုလည်းကြားချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဓိကတော့ဒီကျမတို့မြန်မာနိုင်ငံမှာပေါ့နော်ဒီလူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိရအထူးသဖြင့်စစ်တပ်ကနေချိုးဖောက်တဲ့ကိစ္စတွေအများကြီးရှိရပြီးလို့ရှိရင်ကျမတို့နိုင်ငံမှာအရေးကြီးလို့အပ်နေတာကဒီပြည်내တင့်ရည်ပေါ့နော်မြို့သားပြည်내တင့်ရည်ဒီပြည်내တင့်ရည်ဆိုပြီးတော့ပြောတဲ့အချိန်မှာဒါတရားမျှတမှုလို့ပဲပြီးလို့ရှိရင်ဒါဖြစ်နိုင်တဲ့အခြေအနေဒီကိုပဲစောင့်နေတာမဟုတ်ဘဲနဲ့တကယ်ပဲအဲဒီ National Reconciliation ဆိုတဲ့အမျိုးသားပြည်နယ်တင်းကျပ်ရေးရှိဖို့အတွက်ဆိုလို့ရှိရင်တိုင်းဒေသမှာခံစားနေရတဲ့အထူးသဖြင့်အခုအချိန်မှာရောဒီကချင်နဲ့ရှမ်းဒေသမှာဖြစ်နေတဲ့စစ်ရာဇဝတ်မှုဒီကိစ္စတွေကို ဖြည့်ရှင်းနိုင်ဖို့တရားမျှတမှုဆိုတာအရေးကြီးတယ်ဆိုတဲ့ဟာကိုပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ဒီလူတွေရဲ့သဘောထားအမြင်တွေလည်းကျွန်တော်နည်းနည်းနားထောင်နေပါတယ်အရင်ဆုံးကတော့ကိုအောင်မျိုးတန်ဖြစ်ပါတယ်ခင်ဗျာကိုအောင်မျိုးတန်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဗျာဒီအာဏာရှင်တွေကတော့ပြည်သူပါကြောက်လဲဆိုရင်ဒီလိုလက်ချက်ကြောင့်မြင့်လာမြင့်ရတဲ့ပြည်သူတွေဆိုတဲ့ဟိုအကြီးဆုံးကများရှိတယ်ခင်ဗျာဒီတင်းညာရေးမျိုးတပ်ပြန်လဲတင်းညာရေးဆိုမြန်မာလဲကောင်းဆောင်ပိုင်းရဲ့တင်းညာရေးလို့ပြီးပြီဒီပြည်သူတွေကြားမှာပေါ့နော်ဒီမြန်မာမှုတွေကိုတရားမျှတအောင်လုပ်ပြန်မှာပြည်သူလူထုရဲ့နေထိုင်ရေးထိုင်နိုင်မှာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ယောက်လည်းရှိပါတယ်ဒီအမေရိကန်ပြည်အောင်ဇူးပါပဲကိုလှမောင်ကိုလှမောင်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အခုဆွေးရတဲ့တန်းကအကုန်လုံးတဲ့အချိန်မှာတော့ကျွန်တော်တို့ဒီကိစ္စတွေဟိုဆွေးဆွေးဒူးဒူးဆွေးနွေးဖို့မသိဘူးလို့ထင်ပါတယ်ဘာကြောင့်လဲဆိုတော့တချို့လည်းပြောကြတယ်ဟာလာနောက်ကြောင်းပြန်မာတော့ဘာလို့ညာအဲ့လိုမျိုးတွေလည်းမဖြစ်စေချင်ပါဘူးအခုလောဆယ်မှာကျွန်တော်တို့ကသူတို့ဘာလုပ်ခဲ့လဲဆိုတာတဲ့ကျွန်တော်တို့အဲ့ဒါအနေအဆိုးရအနေနဲ့ဘာလုပ်နိုင်မလဲဆိုတာကိုပြောရင်ပို့ပြီးတော့ဆင်ပြေပါမယ်အမျိုးသားပြန်လဲသိမြင်ရေးဆိုတာကလည်းအခုချိန်မှာဟာလာဟိုဒီအဆိုးရလက်ထက်မှာတော့ပြီးပြောဗျာနော်နောက်အဆိုးရလက်ထက်မှာဟာလာလက်ထက်ဆိုပဲဒါစစ်တပ်ခေါင်းဆောင်တွေနဲ့သမရဦးသိန်းစင်တဲ့တော်ဆိုင်တို့တွေ့ကြတယ်အဲ့ဒီကတော့ကျွန်တော်တို့ဆိုဆုံးကြီးရပဲတွားကြရကောင်းမလို့ထင်ပါတယ်ကျွန်တော်တို့တခြားဟိုဒီဟိုပြီးပြီးသားကိစ္စတွေကိုကျွန်တော်တို့လောဆယ်မှာမပြောရင်ကောင်းတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာတောတာရှင်တချို့ကအီးမေးလ်နဲ့ပေးပြီးဆွေးနွေးထားတာတချို့လည်းရှိပါတယ်ကျွန်တော်တို့ဦးသေးစော်ရေးပေးစာတော့နားလောက်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်နိုင်ငံတစ်ခုတူတယောက်အာနာရှင်စနစ်တပါတီအာနာရှင်စနစ်ဆက်အာနာရှင်စနစ်အောက်ကလွတ်မြောက်ဖို့နီလန်ပေါင်းစုံတိုက်ပွဲဝင်ကြရပါတယ်ဒီလိုတိုက်ပွဲဝင်လို့ပြည်သူအာနာပြည်သူလက်ဝဲပြန်ရရှိလာတဲ့အခါပြည်ရင်းမှာနေထိုင်ကြတဲ့လူများဖြစ်ကြလို့နိုင်ငံအနာဂတ်အတွက်အမျိုးသားပြန်လည်တည်မြဲရေးကိုမဖြစ်မနေတည်ဆောက်ရမှာတော်ဝင်တစ်ခုဖြစ်တယ်လို့နှစ်ပေါင်းမြောက်များစွာအာဏာနဲ့အုပ်ချုပ်လာတဲ့အတွေ့အကြုံဆန့်ကျင်တော်လန်ကြသူတွေလည်းပေးဆက်မှုအမျိုးမျိုးပေးဆက်ခဲ့ကြရပါတယ်။အာဏာရှင်လူသန်းစားတွေကိုလည်းလက်ကမ်းကြိုဆိုရတယ်လို့အဖိနှိတ်ခံပေးဆက်သူများကိုလည်းမျက်နှာလွှဲလို့မရပါဘူး။အမှန်တရားအတွက်ကျေနပ်မှုရမယ့်အဖြစ်တစ်ခုတော့ဖော်ထုတ်ပြသရပါလိမ့်မယ်။နိုင်ငံတကာမှာအာဏာရှင်မျိုးစုံကလွတ်မြောက်လာတဲ့နိုင်ငံတွေကိုလေ့လာရင်အမျိုးသားပြန်လည်တည်မြဲရေးအတွက်လက်ကမ်းကြသလိုဖိနှိတ်မှုတွေခံခဲ့ရတဲ့ပြည်သူတွေအတွက်အမှန်တရားတွေကိုလည်းဖော်ထုတ်ပြသကြရပါတယ်။ Truth and Reconciliation Committee ဖွဲ့ပြီးတော့နင့်နာသူတွေအတွက်အမှန်တရားကိုဖော်ထုတ်ပြသတဲ့နိုင်ငံ30ကျော်ရှိပါတယ်။ဒီတော့နိုင်ငံရှိရေးအတွက်အမျိုးသားပြန်လည်တည်မြဲရေးတကူထဲနဲ့မပြီးပါဘူး။အမှန်တရားအတွက်ဘလို့ဖော်ထုတ်ပြသမလဲဆိုတာပြည်သူကယုံကြည်လို့ပြည်သူအာဏာကိုလက်ခံမဲ့ဒေါအောင်ဆန်းစုကြည်ကိုနားလည်သိရှိဖြစ်ကြနိုင်မှုလိုပါတယ်ခင်ဗျာလို့ရေးထားပါတယ်ကိုအောင်လင်း
။ကျွန်တော်နောက်ထပ်စာတစ်စောင်လည်းတခါရဲနဲ့တစ်လက်စာလည်းဖော်ပြခြင်းပါတယ်။ဒါတော့ဦးတန်ဝင်ကံပလူမျိုးကပေးပို့ထားတာပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဟာတောင်သူတယောက်ဖြစ်တဲ့အတွက်တောင်သူတယောက်အမြင်နဲ့ပဲဆွေးနွေးတင်ပြခြင်းပါတယ်မြေယာကိစ္စနဲ့ပတ်သက်ပြီးအားလုံးတင်မုန်းချေပြဖို့လုံးဝမဖြစ်တင်ပါဘူးဘာလို့လဲဆိုတော့မြေယာတိုင်းဥပဒေနဲ့မညီပဲအသိန်းခံထားရတဲ့တောင်သူတွေအများကြီးရှိနေသေးလို့ပါအရင်အာဏာရှင်ဟောင်းကြီးတွေရဲ့တပည့်တားမြေတွေဟာတက်ဆိုင်ရာဒေသအာဏာပိုင်တစ်တော်နဲ့မြေစည်းဌာနတွေနဲ့ပေါင်းပြီးတော့မြေဧကပေါင်းထောင်တောင်းချီတိမ်ပြီးပိုင်ဆိုင်ထားကြပါတယ်အသိန်းခံတစ်တော်မြေတွေထဲမှာ15နဲ့နှစ်20ကျော်ဓမ္မဥချလောက်ကင်နေတဲ့တောင်သူအများကြီးရှိပါတယ်တဲ့အဲ့ဒီတောင်သူတွေဟာသက်ဆိုင်ရာတွေကမတိကျိုးကျွံပြုထားကြလို့ချင်းငွေနဲ့တခြားဘာအထောက်အပံ့မှမရကြတဲ့အပြင်ခရိုနီတွေရဲ့ပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုခြင်းကိုခံနေကြရတယ်လို့တချို့လည်းထောင်ထဲရောက်နေကြရပါတယ်ဒီအကြောင်းတွေကိုထောက်ရှိပြီးတော့သက်ဆိုင်ရာပြစ်ကျူးလွန်သူများကိုပြစ်ဒဏ်မချခြင်းနဲ့ပါတောင်သူများနှစ်နာမှုမရှိစေရတော့အစီအစဉ်ပေးတင်ပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလူခွင့်ရေးချိုးဖောက်မှုဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုတော့ဒီလိုနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖန်ခံစည်းခံရတာဟိုထောင်လေးတန်းနေကြတာတွေမကောက်ပါဘူးဒီလိုမျိုးနေရာသိမ်းတာမျိုးလိုကိစ္စမျိုးတွေရာလည်းရှိနေဆိုကိုဘူချီရွာဆော့ဆော့ဆွေးနေတော့ပါတယ်ဒီအစိုးရတရက်တောင်မှဒီမိုကရေစီအစိုးရတရက်တောင်မှဟိုရုပ်လုံးပြည့်အောင်ပေါ်နိုင်မဲ့အခြေအနေရှိမရှိဆိုတော့စိုးရင်ရတဲ့အစ်စင်မှာရှိနေသေးတယ်ဆိုတော့မှတ်ပါတယ်ဒီကိစ္စတွေကိုလုပ်ဖို့အချိန်မတန်သေးဘူးဆိုရင်အချိန်တန်တဲ့အချိန်မျိုးကြရရောဒါတွေကပြန်ပြီးတော့ဖော်ထုတ်ဖို့ဆောင်ရွက်ဖို့ရောမလိုရနိုင်ဘူးလားကိုဘူချီ
ကျွန်တော်တို့ကျွန်တော်ဆိုလိုတဲ့သဘောကကျွန်တော်တို့လက်ရှိနိုင်ငံရေးအခြေအနေကိုရှိရှင်းရမယ်ကျွန်တော်တို့အခြေအနေပုံကကြည့်ပြီးတော့ဒီလိုနိုင်တဲ့ဟာတွေလုပ်ဖို့တွန်းအားပေးတဲ့ဟာတွေကိုတော့ကျွန်တော်တို့လုပ်ရမှာပါ။ဥပမာတရားဥပဒေစိုးမိုးရေးရှိအောင်ကျွန်တော်တို့တည်ဆောက်မှာအဲ့လိုတည်ဆောက်နိုင်မှုအတွက်ဆိုလို့ရှိရင်အခုလက်ရှိမတရားဒီ2008ဖော်ပြပုံအခြေခံဥပဒေရအာဏာတွေကိုတော်တော်များများကိုယူထားတဲ့တပ်မတော်ကဘယ်လောက်ထိအာဏာတွေကိုလျှော့ပြီးတော့ဟိုလျှော့ပြီးတော့ပေးမှလဲပေါ့အခုတည်းကလုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုတာဝန်ယူရတယ်။တာဝန်ယူရတဲ့ဆိုတော့ကမှကျွန်တော်တို့ကလုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုအစစ်နဲ့မဆင်ခွဲရပါမယ်။ဥပမာနိုင်ငံတော်ရဲ့အချုပ်အခြာအဏာကိုကာကွယ်ဖို့အတွက်တပ်မတော်ကတာဝန်ယူပြီးတော့ဒီပြည်သူတွေရဲ့အသက်အိုးအိမ်စီးတွေကိုလုံးပြ
ဒီလုံခြုံရေးအတွက်အဲ့ဒါညက်ပတ်သက်ပြီးတော့ PA ရဲ့တဝန်ယူအဲ့လိုဒီစစ်တပ်ထဲမှာကိုလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အပိုင်းနဲ့ပိုင်းခေါ်ရမယ်စစ်တပ်ရဲ့ဒီ PA ရဲ့ PA ရဲ့ကိုအစိုးရကတရက်ပြီးတော့ကန့်ကွက်နိုင်တဲ့အမိပေးနိုင်တဲ့အနေအထားမျိုးဖြစ်တယ်ဆိုလို့ရှိရင်ဒီဆိုတော့ပြောတဲ့နေရာမျိုးသက်သနာတွေအချို့မျိုးပြန်မှာဖြစ်နေတဲ့သက်သနာတွေအဲ့ဒါတွေကိုဖြည့်ရှင်းမှုအခွင့်အလမ်းတွေပို့ပြီးတော့ကျွန်တော်တို့များလာပါလိမ့်မယ်ဒီလိုမျိုးနိုင်ငံရေးအဆောက်အအုံကိုကျွန်တော်တို့ဒီပြင်ဆင်မှုလုပ်ရတယ်အဲ့လိုပြင်ဆင်တာကိုအခုတက်မလို့ကဘယ်လောက်ထိသဘောတူလဲမတူဘူးလဲဆိုတဲ့ပုံမှာကျွန်တော်တို့ဒီညနေတဲ့သူတွေတကူလုပ်ပြီးတဲ့ကိစ္စကတော့ဒါကလူ့ခွင့်ချုပ်မှုတွေချက်တဲ့ပေါ်လူ့ခွင့်ချင်းတွေတိုးတက်လာဖို့ကိစ္စကိုဆက်လုပ်ရမယ်ဆက်လုပ်ရမယ်ဟာတွေကဒီပုံမှာမူတည်နေပါတယ
်ဟုတ်ကဲ့ကိုမင်းလင်ဦးအမြင်ရောခင်ဗျာကျွန်တော်တို့အခုဆက်စွာလူမျိုးပေါ်လေလူ့ခွင့်ချုပ်မှုဆိုတော့ကိစ္စပုံစံပေါင်းစုံမျိုးနဲ့ရှိနေတယ်ဆိုတော့ဟိုဒီကိစ္စတွေကိုကျွန်တော်တို့ဘယ်ချင်းဘယ်တိုင်းတားလာမှာဘယ်လိုပုံစံမျိုးတွေနဲ့ဖြစ်ရှင်းနိုင်လိမ့်မယ်လို့ကိုမင်းလင်ဦးအနေနဲ့မျှော်လင့်ထားလဲ
ကျွန်တော်တို့အနေနဲ့မျှော်လင့်တာကတော့ပထမဆုံးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးရှိဖို့လိုတယ်။တရားဥပဒေစိုးမိုးရေးရှိလာပြီဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့မူလအခွင့်အရေး၊ဥပဒေဆိုင်ရာအခွင့်အရေး၊တရားဥပဒေဆိုင်ရာအခွင့်အရေးတွေကိုအပြည့်အဝခံစားနိုင်မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးခံစားနိုင်ဖို့ကအဓိကအရေးကြီးတာကတရားဥပဒေစိုးမိုးရေးထိုင်မှာဘူးပဲလူတွေကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာအခု2015အနေနဲ့2019ခုနှစ်သူတို့စီမံချက်တွေဆွဲပြီးတော့အမှုတွေမကြမ်းကြအောင်အများဆုံးစီရင်ဆောင်ရွက်ပေးနိုင်အောင်ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်အဲ့တော့တရားဥပဒေစိုးမိုးရေးဘက်ကိုဆောင်ပေးပြီးတော့လှုပ်ဆောင်သွားတယ်ဆိုလို့ရှိရင်အစောကကျွန်တော်တို့နိုင်ငံသားတွေရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအာဓမ္မမြေရဲ့ပိန်ဆိုင်ခြင်းခံရတဲ့ကိစ္စရတဲ့စားတဲ့ကိစ္စရတဲ့မှာတစ်စိတ်တစ်ပိုင်းကျွန်တော်တို့အကာအကွယ်ပေးနိုင်မယ်အားလုံးခြုံနဲ့တက်တာကွင်းတော့ရကြမှာရမှာပေါ့လေဒါလောလောဆယ်ဆယ်အခြေအနေမှာပါဒါပေမဲ့နောက်ပိုင်းနေမှာဒီအခြေခံအချက်လက်တွေရတရားဥပဒေစိုးမိုးမှုရှိသွားပြီဆိုလို့ရှိရင်တော့နောက်ပိုင်းနေမှာလူအပ်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းပြီးတော့နိုင်ငံတဲ့နိုင်ငံသားတွေရဲ့လုံးလုံးရေးအတွက်တာဝန်ယူတာတော့လကောင်းယိုကြီးပြတာတော့လကောင်းစတဲ့ဥတွေတွေပြတ်ထမ်းပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ပိုပြီးပြင့်တော်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဒီဒေါ်မွန်းနေလေးအမြင်ရောခင်ဗျာဒီချင်းမျိုးသမီးစီရောအခုကျွန်တော်တို့ဘဲချင်းဘဲခါမျိုးမှာဘလို့ကိစ္စဟိုဘလို့ချင်းကတ်မှုမျိုးတွေနဲ့ဒီကိစ္စတွေကိုစပြီးလှုပ်တင်တယ်လို့မြင်ပါတယ်ခင်ဗျာ
တစ်ချက်ကတော့ဒီတရားဥပဒေစိုးမိုးရေးနဲ့အရေးကြီးတာပေါ့နော်တရားဥပဒေစိုးမိုးရေးလို့ပြောတဲ့အချိန်မှာတရားမျှတစွာစီရင်ခွင့်ရှိဖို့အတွက်လိုပါတယ်ကျွန်တော်တို့အာရဲ့ဒီဟိုအတွေ့အကြုံရပေါ့နော်ပြီးခဲ့တဲ့ဇန်နဝါရီလမှာဖြစ်ခဲ့တဲ့ဒီဆီယမနဲ့ဦးရဲ့ဒီအတက်ခံရမှုကိစ္စဆိုလို့ရှိရင်ဒီရေးဘေးဖြစ်ပေါ့နော်အဲ့မှာသူတို့စုံစမ်းစစ်ဆေးတဲ့လူတွေကလွတ်လွတ်လပ်လပ်နဲ့စုံစမ်းစစ်ဆေးခွင့်မရှိဘူးပြီးလို့ရှိရင်ချင်းချောက်မှုတွေရှိရယ်ဆိုတော့ဒီချိန်လေးမှာလည်း2008ဖက်စီပုံအခြေခံဖက်စီပုံအရာဆိုလို့ရှိရင်ဒီစစ်ပဆေရာတရားရုံးကဘယ်သူမှထုတ်ကွယ်မှုမရှိဘူးဆိုတဲ့အခြေအနေရှိနေတယ်ဆိုတော့ဒီလိုမျိုးပဲဖြစ်နေတယ်ဆိုလို့ရှင်လေဒီတရားဥပဒေစိုးမိုးရေးဘယ်တော့ပဲလုံးလုံးပေါ့နော်အာဒီအမှန်တရားထုတ်ဖို့ဖို့အတွက်တတိခံချက်များဖြစ်ဆိုတဲ့အချိန်မှလည်းလုံခြုံရေးရှိမှာမဟုတ်ဘူးဒါကြောင့်မို့တကယ်ပဲဒီတရားမျှတမှုကိုလုံးမဲ့အချိန်မှာအမှန်တရားထုတ်ဖို့နိုင်တဲ့တတိခံဖြတ်ဆိုတဲ့ပြည်သူရဲ့လုံခြုံရေးကိုပါစဉ်းစားပေးဖို့အတွက်အရေးကြီးရပေါ့နော
်ဟုတ်ကဲ့ကျွန်တော်ဒီမှာတောတာရှင်2ကွာလေကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ပြီးတော့ဆွေးနွေးထားတာတခုရှိနေပါတယ်။ကြံကင်းမျိုးကဥကျော်လင်းရဲ့အတန်ဖိုင်မှာကျွန်တော်နားထောင်ကြည့်အောင်ပါ
။ရခိုင်အစိုးရလက်ထက်ကလူအခွင့်အရေးချိုးဖောက်မှုတွေကိုတရားမျှတအောင်အတိအကျလုပ်ချင်ရင်တော့လက်စားချေကြရမှာပါ။ကြီးကျယ်နည်းနည်းသူတွေကတော့ကမ္ဘာသမိုင်းမှာလက်စားချေတာမတွေ့ကြပါဘူး။မဟာတမဂန္ဒီကိုကြည့်မလား၊မာတင်လူသာကင်းကိုလေ့လာမလား၊မင်ဒဲလာရဲ့အတွေ့အကြုံကိုယူမလား၊ဘယ်သူမှလက်စားချေဦးစားမပေးပါဘူး။ကိုလိုချင်တဲ့အရာရရှိအောင်သာငြိမ်းချမ်းတဲ့နေ့နဲ့လှုပ်ဆောင်ကြတာကြီးပါ။ဒီကနေ့မြန်မာပြည်ရဲ့အခြေအနေကိုကြည့်မယ်ဆိုရင်လေဒေါ်အောင်ဆန်းစုကြည်ရဲ့ငြိမ်းချမ်းတဲ့နေလန်းကသာဒီမိုကရေစီကိုမျှော်မှန်းနိုင်တဲ့အထိရောက်ရှိလာတာပါအာဏာရှင်တွေကလည်းစဉ်းစားတတ်တဲ့လူတွေပါစဉ်းစားတွေးခေါ်တာမှန်ကန်ခြင်းမှမှန်ကန်မှာဖြစ်ပေမဲ့သူတို့ကသူတို့ရှိရေးကိုပိုပြီးစဉ်းစားကြမှာပါပဲခေတ်ဆက်ဆက်အာဏာရှင်တွေရဲ့လုပ်ရက်တွေမှာသူတို့တွေရဲ့စိုးရိမ်မှုတွေကိုတွေ့ကြရပါတယ်မဆလာတပါတီအာဏာရှင်ရဲ့စိုးရိမ်မှုက88အရေးခင်းမှာစစ်တပ်ကိုအာဏာသိမ်းခိုင်းခဲ့တယ်လို့1990တုန်းကရွေးကောက်ပွဲရဲ့ရလဒ်ကိုအတိအမှန်မပြုတာကလည်းစစ်အာဏာရှင်တွေရဲ့စိုးရိမ်မှုကိုပြတာပါပဲသူတို့ကလည်းကမ္ဘာတမိုင်းမှာအာဏာရှင်တွေကြာဆုံးကန်းတီးတီးလေ့လာထားကြမှာပါအာဏာရှင်တွေကအာဏာစွန့်လွတ်ဖို့ဝင်လေတာလေသူတို့ရဲ့လုပ်ရက်တွေရဲ့တံပြန်တက်ရောက်မှုကိုသိထားကြလို့ပါပဲဒါကြောင့်လဲအာဏာရှင်တွေကအရှင်ဘယ်တော့မှမထွက်ဘူးဆိုကြတာဖြစ်ပါတယ်အရှင်ထွက်ပြီဆိုရင်လဲသူတို့နောင်ရေးစိတ်ချမဲ့အခြေအနေတရကို ိတ်ချရတဲ့သူတွေကိုလွှဲပြီးမှအရှင်ထွက်ကြတာပါကျူဘာကကက်စထရိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်မီသားစုနဲ့နောက်ဆုံးမြန်မာပြည်မှာလည်းဒီတိုင်းပါပဲသူတို့လုတ်ခဲ့ကြတဲ့အပြစ်တွေကိုအရေးယူဖို့ကြွေးကြော်မှုတွေကလည်းအာဏာရှင်တွေကိုပိုပြီးအကြောက်ကြီးနေခဲ့ပြီးကိုကြိုးကာကွယ်မှုတွေလှုပ်ဆောင်ခဲ့ကြလို့ဒီမိုကရေစီခရီးလမ်းမှာကြန့်ကြာခဲ့ကြရတာပါရှိကိုခတ်တွတ်တွန့်ပေါင်းနေခြင်းတော့ဒီအာဏာရှင်တွေကိုအေးအေးယူရေးဆိုတဲ့ညှိနေတဲ့ဗြိတ်တွေကိုဖြုတ်ချမှာပါပဲ1988နဲ့1990ခုတွေကအဲ့ဒီညှိနေတဲ့ဗြိတ်တွေကိုဖြုတ်မချနိုင်ခဲ့လို့ရွှေပြည်တော်မျှော်တိုင်းဝေးခဲ့ကြရတာပါအာဏာရှင်တွေရဲ့လုပ်ရက်တွေကိုအေးအေးယူဖို့ကြိုးစားတာဟာဖို့ပြီးဖုံးပြီးတဲ့တင်းချိုင်းကိုပြန်ဖော်သလိုပါပဲတေချာတာကတော့အပုတ်ကောင်အယိုးစုနဲ့ပိုးလောက်တွေကိုပဲတွေ့ရမှာပါခံခဲ့ရသူတွေကိုစာနာသနာပေမဲ့ကံနဲ့ကံရဲ့အကျိုးကိုယုံကြည်ရင်တော့ကိုကတုတ်ပြန်လက်စားချေကြရမှာမဟုတ်ပါဘူးတကယ်လှုပ်ဆောင်ကြရမှာကထိခိုက်နစ်နာသူတွေကိုအစိုးရတက်ကအသိအမှတ်ပြုပြီးတခုခုလှုပ်ဆောင်ပေးကြရမှာပဲဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့အဲ့တော့ကျွန်တော်အစီအစဉ်လဲဟိုအဆုံးမသက်ခင်လေးမှာကျွန်တော်ကိုဘိုကြီးကိုချက်တော့မေးချင်ပါတယ်။ဒါကဘာလဲဆိုတော့ကျွန်တော်ဒီအမျိုးသားပြန်လဲတင်းမြတ်ရေးကိုလည်းမထိခိုက်ရလေအောင်နောက်တစ်ခုကဟိုဒီလူခွင့်ရေးချိုးပေါက်ခံရသူတွေဘက်ကလည်းတစုံတရာတရားမျှတမှုသူတို့အတွက်တစုံတရာပြန်ရရဲဆိုတော့ခံစားချက်မျိုးရအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုကြားထဲမှာပေါ့လေဘလို့နီးလန်းမျိုးတွေနဲ့ဖြစ်ရှင်းနိုင်တဲ့နီးလန်းတွေရှိနိုင်မလဲကိုဘိုကြီး။
ဒါကဒီအစိုးရကနေပြီးတော့တရားဝင်အတိအမှတ်ပြုဖို့လိုရတယ်ဆိုတော့အစိုးရကတရားဝင်အတိအမှတ်ပြုတဲ့ကော်မတီတရားကြီးအစိုးရစီတဲ့ကော်မတီရောဖြစ်ဖြစ်အဲ့လိုဖွဲ့ပြီးတော့ဒါတွေကတောင်အာဖရိကတို့တခြားနိုင်ငံတွေမှာလည်းအရင်ဟိုပြီးခဲ့တဲ့အာဏာရှင်အစိုးရနဲ့ပူးပေါင်းပြီးတော့အစိုးရဖွဲ့ဒါပေမဲ့အမှန်တရားပေါ်ပေါ်ရေးကော်မရှင်လိုမျိုးဖွဲ့ပြီးတော့တကယ်ပြာပြီးတော့ဝန်ခံတဲ့သူတွေကိုလူမျိုးချမ်းသာဝင်ပေးတာတွေနောက်ပြီးတော့တကယ်ခံရတဲ့သူတွေကိုသူကညနေချင်းတို့လုပ်ပေးတာလေကျော်ပေးတာဆိုဒီစီဝါကုသတွေပဲဖြစ်ဖြစ်အင်းနာကြီးတို့တခုခုလုပ်ပေးတာလေနောက်တစ်ခုကတစ်စလုံးနဲ့ခြုံပြီးတော့ဒီအထင်းမှတစ်ခုခုလုပ်ပေးတာမျိုးလေဒီလိုပုံစံမျိုးတွေနဲ့ကျွန်တော်တို့အများကြီးလုပ်သွားလို့ရပါတယ်ဆိုတော့အမှန်တရားကိုရှာဖွေတဲ့သူရဲ့ကံမှာအဖက်နေဟိုကျူးလွန်နေတဲ့သူတွေကိုပြန်ပြီးထောင်ချရမယ်လို့ဆိုလို့တော့မဟုတ်ပါဘူးအတိတ်မှာဖြစ်ခဲ့တဲ့အရာတွေကဒါမျိုးတွေဖြစ်ခဲ့တယ်ဒီလိုမျိုးတွေနောက်မဖြစ်ရအောင်ကျွန်တော်တို့ကဒီနောက်မျိုးဆက်တွေကိုပြင်ညာပေးတဲ့အနေနဲ့လည်းဖြစ်တယ်နောက်တစ်ခုကဒီဆက်ပြီးတော့ဒီလိုမျိုးကျူးလွန်မှုတွေမဖြစ်နိုင်အောင်လို့ကျွန်တော်တို့ဒီနိုင်ငံတော်မှာရန်ရက်တစ်ခုကိုခံရမှာတိဆောက်ပြီးတော့ကျွန်တော်တို့ကာကွယ်သွားလို့ရပါတယ
်။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးခဲ့ကြတဲ့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်နိုင်ငံရေးကျင်းသားများကုညီဆက်လျှောက်ရေးတင်မြန်မာနိုင်ငံကဦးဘိုကြီးကချင်မျိုးသမီးစီယုံကဒေါ်မွန်းနေလီနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်နော်။
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင်။တပတ်ကို2ချိန်ထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုတော့အင်္ဂါနဲ့စနေညတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
်။ American ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။ဒီဇင်ဘာလတည့်ရက်နေ့ဟာကမ္ဘာ AIDS ရောဂါနေ့ဖြစ်ပါလေ။AIDS ယောဂကုသပြန်ပွားမှုအကြောင်းနိုးကျမှုရှိစေဖို့လှုံ့ဆော်တဲ့အခါသမျှဖြစ်တယ်လို့ဒီယောဂကြောင့်တည်ဆုံသူတွေအတွက်ကြေကွဲဝင်နေပူဆွေးတဲ့အချိန်လေးဖြစ်ပါလေ။လက်တွေ့အရေးယူဆောင်ရွက်ဖို့အချိန်တန်ပြီးဆိုတဲ့ဒီနှစ်ဆောင်ပုဒ်ကိုကြည်ကျင်းအားဖြင့်လူတွေအနေနဲ့ဒီယောဂပပျောက်အောင်စွမ်းဆောင်နိုင်စွမ်းရှိတဲ့ဆိုတာကိုသတိပေးရာရောက်ပါလေ။ဒါပေမဲ့လို့မြန်မြန်ထက်ထက်ဆောင်ရွက်ဖို့တော့လိုမှာဖြစ်ပါလေ။လွန်ခဲ့တဲ့15နှစ်ကကုလသမဂ္ဂကနေထောင်စုပြည်ဖွံ့ဖြိုးမှုရည်မှန်းချက်တွေကိုချမှတ်ခဲ့ရမှာတခုကတော့2015အမီ HIV ကူးစက်မှုကိုဟန်တားစေဖို့နဲ့ကူးစက်မှုနှုန်းလျော့ပါစေဖို့ဖြစ်ပါတယ်။ထို့စဉ်ကဖွံ့ဖြိုးစေနိုင်ငံအများစုမှာ HIV AIDS ရောဂါရနေပြီဆိုရင်သေဒဏ်အပေးခံရတယ်လို့ခန့်စားကြရတာဖြစ်ပါတယ်။ဒါပေမဲ့ MDG ထောင်စုပြည်ဖွံ့ဖြိုးမှုရည်မှန်းချက်တွေကြောင့်ပြဿနာကိုမိမောင်းထုတ်ပြရာရောက်စေခဲ့ပြီးနိုင်ငံတကာလူအဖွဲ့အစည်းကနေရေးယူဆောင်ရွက်ဖို့လဲတွန်းအားပေးရာရောက်စေခဲ့ပါတယ်။ PEPFAR AIDS ကယ်ဆယ်ရေးအတွက်အမေရိကန်သမ္မတရဲ့အရေးပေါ်အစီအစဉ်ဟာနိုင်ငံတကာမှာဒီယောဂါတစ်ခုတည်းတိုက်ဖျက်ဖို့အမေရိကန်နိုင်ငံတွေကအများဆုံးပါဝင်ကူညီတဲ့အစီအစဉ်လည်းဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ HIV ယောဂါပိုးကူးစက်မှုဟာတစ်နှစ်ကို 1.6 တန်းကနေကျေတသမာ၈တန်းထိကျဆင်းခဲ့ပြီး AIDS ယောဂါကြောင့်သေဆုံးမှုဟာလေကျေတသမာ၆တန်းကနေကျေတသမာ၂တန်းထိကျဆင်းခဲ့ပါလေ UNAIDS ရဲ့အဆိုအရထောင်စုပြည်ဖွံ့ဖြိုးမှုရည်မှန်းချက်တွေကိုကုလသမဂ္ဂကချမှတ်ခဲ့ပြီးနောက်ပိုင်း HIV ယောဂါပိုးကူးစက်မှုတန်း30ကျော်နှင့် AIDS ယောဂါကြောင့်၈တန်းနီးပါးတို့မဖြစ်ရလေအောင်ကာကွယ်ပေးနိုင်ခဲ့ပါလေဒီနှစ်ကုန်မှာ MDG ရည်မှန်းချက်တွေ ပေါ်ဆောင်ဖို့ကန့်သတ်တဲ့အချင်းကုံဆုံးမှဖြစ်ပါတယ်။ရေရှည်ဖွံ့ဖြိုးမှုရည်မှန်းချက်တွေနဲ့ MDG တွေကိုအစားထိုးမှဖြစ်ပြီး2030ခုနှစ်မီ AIDS ရောဂါကူးစက်မှုကိုအပိသတိုက်ဖျက်နိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ AIDS ရောဂါတိုက်ဖျက်ရေးအမေရိကန်ထိပ်တန်းညှိနှိုင်းရေးမှူးဖြစ်တဲ့သံမတ်ကြီး Deborah Biggs က HIV AIDS ကူးစက်မှုကိုလမ်းပြောင်းစေဖို့ငါးနှစ်တာအချိန်ရမှဖြစ်တယ်လို့ပြောပါတယ်။ UNAIDS ရဲ့အမြန်နှုံးထားနဲ့ဖော်ဆောင်တဲ့ဤအရာတချို့နိုင်ငံတွေမှာ2020ကျရင်ရီမှန်းကျက်ပြည့်မီဖို့ချမှတ်ထားတာဖြစ်ပါလေ။ဒီဥတီချက်တွေနဲ့90 90 90ဆိုတဲ့ရီမှန်းကျက်ပါဝင်ပါလေ။အဲ့ဒါကတော့ HIV ကူးစက်ပိုးရရှိနေသူ90ရာခိုင်နှုန်းဟာသူတို့စီမှာဒီရောဂါရထားတယ်ဆိုတာကိုသိကြရမယ်။ HIV ပိုးရထားတယ်လို့သိကြသူတွေနဲ့90ရာခိုင်နှုန်းဟာစိတ်ကူးစက်မှုခံယူခွင့်ရရှိကြရမယ်။စိကူတမှုခံယူခွင့်ရရှိကြတဲ့လူတွေရဲ့90ရာခိုင်နှုန်းဟာလေယောဂါမပြန်ပွားရလေအောင်ကာကွယ်နိုင်ကြရဖို့ဖြစ်ပါတယ်။ပထဝီဝင်အနေအထားနဲ့ HIV AIDS ယောဂါဖြစ်နိုင်မဲ့အန္တရာယ်အများဆုံးလူတွေကြားခုလိုဇယားချတွန်းအားပေးတဲ့ဓိတွေအရချက်မှတ်ထားတဲ့ရည်မှန်းချက်တွေအောင်မြင်မယ်ဆိုရင်တက္ကသိုလ်2030အမီ AIDS ယောဂါကြောင့်သေဆုံးနိုင်သူ20%ကိုမသေကြရအောင်HIV ကူးစက်မှုအသစ် 28 တန်းတို့ယောဂါမကူးစက်ရလေအောင်လွှဲဆောင်ပေးနိုင်မှာဖြစ်တယ်လို့သမတ်ကြီး Bucks ကပြောပါတယ်။တစ်ချိန်ကတော့ AIDS ယောဂါကင်းတဲ့မျိုးဆက်ဖြစ်လာစေဖို့အိမ်မက်ထဲမှာပဲမက်နိုင်ခဲ့ပြီမဲ့ခုတော့အနာဂတ်မှာဒီအိမ်မက်ကိုလက်တွေ့အကောင့်ထဲပေါ်နိုင်ပြီဖြစ်ပါတယ်။ဒါကြောင့်မို့လဲခုချိန်ခါမှာရရှိတဲ့အခွင့်အရေးကိုအမိအယဆောက်ကင်ကြိုးပမ်းကြရမှာဖြစ်ကြောင်းပါရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။မကြာခင်မှာကျွန်တော်တို့ VOE အမေရိကန်တန်ရဲ့ဗုဒ္ဓဦးနဲ့မနက်ခင်းအစီအစဉ်တွေအဆုံးသတ်တော်မှာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ16 19နဲ့41တို့ကနေမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ဒီကနေ့မနက်ဖြန်စီစဉ်ဆုံးသက်ခင်မှာဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥဆံမိုးဝေကတလဲကြီးညာပေးပါအောင်မယ်ရှင
်မြို့မှန်းထားရတဲ့ရက်အနည်းငယ်နောက်လအနည်းငယ်နောက်ကျခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာပထမဦးဆုံး stock exchange အစုရှယ်ယာဈေးကွက်ကိုလာမယ့်သတင်းပတ်မှာဖွင့်လှစ်တော့မယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ကာလကြာရှည်ဖြိုဖျက်ဖြစ်နေတဲ့မြန်မာစီးပွားရေးကိုတကားဖွင့်ပေးလိုက်တာဖြစ်ပါတယ်အောက်တိုဘာလမှာဖွင့်မှုပြင်ဆင်ထားတဲ့ရန်ကုန်stock share ဈေးကွက်ကိုဒီဇင်ဘာလ9ရက်နေ့မှာပွင့်လှစ်မယ်လို့မြန်မာနိုင်ငံဆိုင်ရာငွေစုလက်မှတ်နဲ့အစုရှယ်ယာဈေးကွက်ကော်မရှင်ကနေထုတ်ပြန်ပါတယ်။အစကဖွင့်လှစ်ဖို့စီစဉ်ထားတာဟာနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲနဲ့နှိကနေတာကြောင့်ရွှေ့ဆိုင်ခဲ့ရတယ်လို့ပြောဆိုပါတယ်။ဥရုယာတီပြောင်းလဲမှုကိစ္စဟာစီးပွားရေးလုံခြုံရေးအတွက်အလွန်အရေးပါတဲ့အရာဖြစ်တဲ့ဒီကိစ္စကိုမဖြစ်မနေဖြေရှင်းရမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ကဘာကြီးကအလင်းမြန်ပူလွေးနေတာကိုလွတ်ထားလိုက်မယ်ဆိုရင်ပင်လယ်ရေပြင်မျက်နှာပြင်ကလည်းအလင်းမြန်တက်လာလိမ့်မယ်။နောက်ပြီးပုံစံတကျဖြစ်ပေါ်နေတဲ့ရာသီဥတုကလည်းအထင်မထင်မှတ်ထားတဲ့ပုံသဏ္ဍာန်နဲ့ပြောင်းလဲသွားလိမ့်မယ်။များမကြခင်မှာပဲကဘာကြီးအနေနဲ့ပိုးပိုးပြီးတော့စီးပွားရေးစီးရေးအရင်းမြစ်တွေကိုတက်ဆိုင်ရာနိုင်ငံတွေကပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အသုံးမပြုနိုင်ပဲကဘာကြီးပြောင်းလဲလာနေတဲ့အခြေအနေမျိုးစုံပေါ်မှာလိုက်ပြီးတော့အသုံးပြုနေကြလိမ့်မယ်လို့သမ္မတဥပမာကပြောဆိုသွားပါတယ်။ထိုင်းနိုင်ငံအတွင်းမှာနှစ်ပေါင်းရှည်ကြာနေထိုင်ခဲ့ကြတဲ့နိုင်ငံမဲ့ပြည်သူ18,000ကိုနိုင်ငံသားအဖြစ်လက်ခံခဲ့တယ်လို့ကြေညာခဲ့တဲ့အပေါ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဒီလောက်ရဟာ2024ခုနှစ်အရောက်နိုင်ငံမဲ့ဖြစ်နေသူမရှိစေရေးကမ္ဘာတဝန်းလှုပ်ရှားမှုကိုပို့ပြီးတော့အရှိန်မြင့်လာစေအောင်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့ဖြစ်နေတဲ့လူပေါင်း10,000,000ကျော်ရှိတယ်လို့ယုံကြည်ရပြီးUNHCR ကိုသတင်းပို့ထားသူက 3.5 တန်းရှိတယ်လို့ဆိုပါတယ်
။နောက်ဆုံးရသတင်းကျဉ်းချုပ်ကိုဦးဆောင်မိုးဝေညာပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျွန်မကတော့ခွန်ညိုပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.